Welcome to the Voice of America in Burmese.
Washington Review American Tangani 2020 December 19 ရက်စနေနေ့မနေ့ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51ကလိုင်းလမီတာ190ကိုနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမတ်အင်ဂျင်နိုင်တဲ့အတူပြောပြပေးပါမယ်။ American ဒုသမ္မတ Mike Pence နဲ့ဒုသမ္မတကတော် Karen Pence တို့ဟာတောက်ကြံနေကသမ္မတအင်ဗျူဘေးကအုတ်ထုတ်ရေးရုံးအဆောက်အဦထဲမှာCOVID-19 ကာကွယ်ဆေးထိုးခဲ့ကြပြီးဒီဆေးဟာစိတ်ချပြီးထိရောက်မှုရှိတာကိုပြည်သူသိအောင်ပြသခဲ့ပါတယ
်။ We gather here today at the end of a historic week to affirm to the American people that hope is on the way. Karen and I were more than happy to step forward before this week was out.
အခုတော့တမိုင်းတွင်မဲ့ဒီသတင်းပတ်ကမှဆွေးပြီးကျွန်တော်တို့အတွက်မျှော်လင့်ချက်တွေရှိလာနေပြီဆိုတော့ American ပြည်သူတွေကိုပြသနိုင်ပါပြီလို့ပြောသွားတာပါ။ဒီစိတ်ချပြီးထိရောက်မှုရှိတဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးကို American ပြည်သူတွေအတွက်ထုတ်နိုင်ပြီဆိုတော့ကျွန်တော်နဲ့ကျွန်တော်ဇနီးကယ်ရန်တို့ကလက်တွေ့ပြသနိုင်တဲ့အတွက်တိတ်ကိုစိတ်လှုပ်ရှားစရာကောင်းတဲ့နေ့ပါပဲလို့ဒုသမရပန့်စ်ကပြောသွားတာပါ Walderich စစ်ဆေးရုံကအမှုထမ်းတွေကဒုသမရနဲ့ဇနီးကိုကာကွယ်ဆေးထိုးပေးခဲ့ကြတာဖြစ်ပြီးတစ်ဆက်တည်းမှာပဲ American လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Sergeant General Jerome Adams လည်းကာကွယ်ဆေးထိုးခဲ့ပါတယ်ဒီကဝယ်ဆေးဟာနှစ်ကြိမ်ထိုးဖို့လိုအပ်တာဖြစ်ပြီးနောက်21ရက်အကြာမှာဒုတိယတလုံးထပ်ထိုးရမှာဖြစ်ပါတယ်။အရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်ကတော့သူဟာလာမယ့်သတင်းပတ်ထဲမှာကာဝယ်ဆေးထိုးဖို့လုပ်မယ်လို့ NBC သတင်းဌာနကပြောပါတယ်။ Pfizer BioNTech ကုမ္ပဏီတို့ရဲ့ COVID-19 ကာဝယ်ဆေးကို American နိုင်ငံတလောကဆေးဝင်တန်းတွေနဲ့တက်ကြီးစောင့်ရှောက်ရေးဌာနတွေကတက်ကြီးရွေးဝတွေအတွက်ပထမအတုပ်ဖြန့်ဖြူးပေးခဲ့ပြီးရပိုင်းတွင်းမှာပဲအခုလိုဒုသမ္မတကပြည်သူတွေယုံကြည်မှုရှိလာစေဖို့ပြသခဲ့တာပါ COVID-19 ကာယောဂါစတင်ဖြစ်ပေါ်တဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးမဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဥဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုတရုတ်အစိုးရကလက်ခံတော့မှာဖြစ်ကြောင်း WHO Pacific အနောက်ပိုင်းဒေသအရေးပေါ်အခြေအနေဆိုင်ရာအကြီးအကဲဘာဘာတန်ဒီအိုလိုဝိုကိုရီကကျေဇပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ
် WHO continues to
နိုင်ငံတကာအဖွဲ့နဲ့ဆွေးနွေးဖို့ရောဒီဖွဲ့သွားမယ်နေရာရင်းနဲ့ပတ်သက်ပြီးတော့ပါ WHO ကတရုတ်အစိုးရကိုအဆက်အသွယ်မပြတ်လုပ်ခဲ့ကြောင်းနဲ့ဒီလိုတွေ့ဆုံဆွေးနွေးမှုဟာ WHO အတွက်ဒီကိစ္စစုံစမ်းရေးဘယ်လိုလုပ်ရမလဲဆိုတာကိုသိလာစေနိုင်တယ်လို့အချင်းတွေကိုနားလည်ဖို့အတွက်သိက္ခာအရေးပါတယ်လို့လည်းပြောပါတယ်တရုတ်အစိုးရကအခုဒီချိန်မှာတော့နိုင်ငံတကာအဖွဲ့လာရောက်တာကိုကြိုဆိုတာကြောင့် January အစောပိုင်းလောက်မှာတောင်းရောက်နိုင်ဖို့ရှိတယ်လို့လည်းပြောသွားတာပါကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပေါ်တဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အတွက်တောင်းဆိုတာဟာတရုတ်အစိုးရကိုဆန့်ကျင်မှုဖြစ်နေပြောဆိုပြီးနိုင်ငံတကာစုံစမ်းရေးအဖွဲ့စစ်ဆေးဖို့တောင်းဆိုချက်ကိုတရုတ်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဖြစ်ပေမဲ့အခု WHO ဥဆောင်တဲ့စုံစမ်းမှုကိုတော့လက်ခံခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဒီစုံစမ်းရေးမှုတွေကိုဒီရောဂါပိုးစတင်တွေ့ရှိရာဝူဟန်ကိုတောရောက်ခွင့်ပေးမပေးတော့တည်တည်ချာချာမသိရသေးပါဘူး။ဒီရောဂါဖြစ်ပေါ်မှုအတိုင်းအတာနဲ့ပတ်သက်ပြီးတရုတ်ကဖုံးကွယ်ထားတဲ့ဆိုပြီးအမေရိကန်ကဆွဆွဲခဲ့တာဖြစ်ပြီး WHO ဥဆောင်တဲ့စုံစမ်းမှုဟာပွင့်လင်းမြင်သာမှုရှိစေဖို့အတွက်တောင်းဆိုထားတာပါဒီစုံစမ်းမှုမှာပထမဆင့်ကနဦးသုတေသနအတွက်တရုတ်သိပ္ပံပညာရှင်တွေကိုလောက်ခံပြုတာအတွက်လည်းဝေဖန်ခဲ့တာဖြစ်ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်တုန်းကသူတို့ចောင်းကနေတနတ်သမားတွေဖမ်းဆီးခေါ်ဆောင်တာကိုခံခဲ့ရတဲ့ចောင်းသားလူငယ်လေးတွေတဲက344ယောက်ကျေသရေးနေမှာပြန်လည်လွတ်မြောက်လာပါပြီအခုလိုပြန်လဲလွတ်မြောက်လာတာဟာတနိုင်ငံလုံးနဲ့နိုင်ငံတကာအသိုင်းအဝိုင်းအတွက်ပါစိတ်ပူပန်မှုအတော်လျော့သွားစေတယ်လို့နိုင်ဂျီးရီးယားသမ္မတမူဟာမာဒူဘူဟာရီကတွစ်တာမှာရေးပါတယ်။ဒါအပြင်ကတ်စီနာပြည်နယ်အုပ်ချုပ်ရေးမှူးမာဇာရီကိုရောထောင်လိုင်းအဖွဲ့ရင်းစစ်တပ်နဲ့ရဲတပ်ဖွဲ့ကိုပါတနိုင်ငံလုံးကကျေးဇူးတင်ကြောင်းပြောပါတယ်။အခုပြန်တွေ့ရတဲ့ကလေးတွေဟာအနာကဇန်ဖာရာပြည်နယ်တောအုပ်ထဲမှာတွေ့ရတာဖြစ်ပြီးပြောင်းဆုံးနေတဲ့အကြောင်းသားအလုံးပြန်လွတ်လာတာတော့မဟုတ်ပဲတချို့ကြံနေသေးတယ်လို့ပြည်내အုပ်ချုပ်ရေးမှူးကပြောပါတယ်။သူတို့ကိုဆေးစစ်ပေးပြီးရင်မိသားစုတွေစီကိုတောက်ကြံနေမှာပြန်ပို့ပေးမှာဖြစ်ပါတယ်။သူတို့လွတ်မြောက်အောင်ပြန်ပေးငွေပေးမပေးတော့တည်တည်ချာချာမသိရသေးပါဘူး။အီရန်ရဲ့နျူကလ িয়ার စီစဉ်ရင်းနဲ့ပတ်သက်ပြီးအမေရိကန်နဲ့အီရန်ကြားတင်းမာမှုတွေရှိနေချိန်မှာပဲအီရန်ကမြို့တော်တဟီရန်အနောက်တောင်ဘက်ကီလိုမီတာ90လောက်ကွာမှာရှိတဲ့ဖော်ဒိုမြောက်နျူကလ িয়ার ဆဲအုံမှာတိဆောက်ရေးတွေကိုစတင်လုပ်ဆောင်နေပါတယ်။အဲ့ဒီတိဆောက်ရေးလုပ်ငန်းတွေကိုစက်တင်ဘာနှောင်းပိုင်းလောက်မှာစတင်ခဲ့တာဖြစ်ပြီး တိဆောင်ရေးလုပ်နေတာကိုပြတ်တာလေကောင်းကင်ကျိုးစုဓာတ်ပုံတွေကိုတောက်ကြန်နေမှာ AP သတင်းကဖော်ပြခဲ့ပါတယ်။မက်ဆန်နီးပညာဌာနရဲ့ကောင်းကင်ကျိုးစုဓာတ်ပုံတွေထဲမှာဖော်ဒိုဆက်ယုံရဲ့အနောက်မြောက်ဖက်တောင်မှာရေတူးထုတ်နေတာကိုရှင်းရှင်းလင်းလင်းတွေ့နေရပါတယ်။ဒီဆက်ယုံမှာအသက်တိဆောက်မှုနဲ့ပတ်သက်ပြီးတော့အီရန်ဘက်ကလူသိရှင်းကြားထုတ်ဖော်ပြောဆိုတာမျိုးတော့မရှိပါဘူး။အခုလိုတွေ့ရှိကြတဲ့ပတ်သက်ပြီးကုလသမဂ္ဂဆိုင်ရာအီရန်တန်ယုံကရော IAEA နိုင်ငံတကာအမှုတွေစွန့်ရဆိုင်ရာအဖွဲ့ကပါအချက်တစုံတရာပေးတုံ့ပြန်တာမျိုးမရှိသေးပါဘူ
း VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 9.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရှင်
တရင်စီစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကျမအင်ဂျင်နိုင်ပါကျမရေးနဲ့အားကစားဝင်ကြီးဌာနရဲ့တောက်ကြနေည၈နာရီထုတ်ပြန်ချက်အရမြန်မာနိုင်ငံမှာပြီးခဲ့တဲ့24နာရီအတွင်းကိုဗစ် -19 ရောဂါကူးစက်သူ1100ကျော်ထပ်တိုးပြီးသေဆုံးသူ21ယောက်ထပ်တိုးတဲ့အကြောင်းဖော်ပြထားပါတယ်နောက်ဆုံးစစ်တမ်းတွေအရမြန်မာနိုင်ငံမှာကိုဗစ် -19 ကြောင့်သေဆုံးသူအရေအတွက်2300ကျော်ရှိပြီးရောဂါကူးစက်ခံရသူပေါင်း13000ကျော်ရှိနေပါတယ်COVID-19 ကာကွယ်ဆေးစမ်းသပ်ထုတ်လုပ်နေတဲ့ဗြိတိန်ဆေးဝါးကုမ္ပဏီ AstraZeneca နဲ့ထိုင်းဆေးဝါးကုမ္ပဏီတခုတို့ရဲ့သဘောတူညီချက်အရအရှိတောင်အရှဒေသတွင်ထိုင်းနိုင်ငံဟာကာကွယ်ဆေးအတွက်အဓိကအချက်ချာကြတဲ့နိုင်ငံဖြစ်လာဖို့ရှိနေကြောင်းထိုင်းတာဝန်ရှိသူတဦးကတောက်ကြနေကပြောကြားခဲ့ပါတယ် AZD1222 လို့အမည်ပေးထားတဲ့ COVID-19 ကာကွယ်ဆေးအလုံးပေါင်းတန်းနေရာကိုထုတ်လုပ်ဖို့ AstraZeneca နဲ့ဘန်ကောက်အခြေစိုက် Siam Bioscience တို့ပြီးခဲ့တဲ့လနှောင်းပိုင်းကသဘောတူလက်မှတ်ရေးထိုးခဲ့ကြောင်း Thai မျိုးသားကာကွယ်ဆေး Institute ညွှန်ကြားမှု Nakhon Primsari က VOA ကိုပြောကြားခဲ့ပါတယ်ကာကွယ်ဆေးထုတ်လုပ်ဖို့သဘောတူလက်မှတ်ရေးထိုးတဲ့အထက်မှာထိုင်းကျန်းမာရေးဝန်ကြီးဌာနနဲ့ပြည်ရင်းကုမ္ပဏီကြီးတစ်ခုဖြစ်တဲ့ SCG ရဲ့ထုတ်ပိုးပစ္စည်းများနဲ့ဓာတုဗေဒဆိုင်ရာဌာနခွဲလည်းပါဝင်ပါတယ်။ထိုင်းနိုင်ငံကထုတ်မဲ့ကာကွယ်ဆေးအများစုဟာကြီးပနိုင်ငံတွေကိုတင်ပို့ဖို့ဖြစ်တယ်လို့လည်းနခွန်ပရမ်ဆရီကပြောပါတယ်။စုစုပေါင်းကာကွယ်ဆေးအလုံးရေတန်းနေရထုတ်လုပ်မဲ့အထက်မှာထိုင်းနိုင်ငံအနေနဲ့အလုံးရေ26တန်းလောက်ပဲရဖို့တည်ကြတယ်လို့ရှိနေပြီးဒီထက်ပိုရဖို့ကြိုးပမ်းဖို့ရှိနေပေမဲ့အများစုကတော့ပြပကိုအဓိကတင်ပို့မှာဖြစ်တယ်လို့ဆိုပါရယ် AstraZeneca ရဲ့ထိုင်းနိုင်ငံရုံးခွဲကလည်းကာကွယ်ဆေးထုတ်လုပ်မဲ့အစီအစဉ်ကိုအတည်ပြုခဲ့ပြီး VOA ကိုစာနဲ့တုံ့ပြန်တဲ့အထက်မှာထိုင်းကျန်းမာရေးဝန်ကြီးဌာန SCG Siam Bioscience နဲ့ AstraZeneca တို့ပူးပေါင်းထုတ်လုပ်မဲ့ COVID-19 ကာကွယ်ဆေးဟာအရှိတောင်အာရှနိုင်ငံတွေမှာကြဲကြဲပြန့်ပြန့်အသုံးပြုဖို့ဖြစ်တယ်လို့ဖော်ပြထားပါတယ်။ ICJ နိုင်ငံတကာတရားရုံးမှာဂမ်ဘီယာကမြန်မာကိုလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့တရားစွဲဆိုထားတာတမျှပြည့်သွားပြီဖြစ်ပေမဲ့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေရဲ့အခြေအနေဟာဘာမှပြောင်းလဲတိုးတက်ခြင်းမရှိသေးဘူးလို့ပြပရောက်ရိုဟင်ဂျာတွေကပြောဆိုလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ဂျားဝင်ဆောင်ရွက်ဖို့လည်းတောင်းဆိုခဲ့ကြပါတယ်။ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေအပေါ်အစိုးရကစနစ်တကျခွဲခြားဆက်ဆံနေဆဲဖြစ်တယ်လို့ ICJ ကကြားဖြတ်အရေးပေါ်စီမံဆောင်ရွက်ဖို့အမိန့်ချမှတ်ထားတာကိုမြန်မာအစိုးရကအပြည့်အဝလိုက်နာဆောင်ရွက်ခြင်းမရှိကြောင်းနယ်သာလန်နိုင်ငံအခြေဆိုင်ရိုဟင်ဂျာအရေးတက်ကြွလှုပ်ရှားသူမိုဟာမက်အလီယက်စ်က VOA ဘင်္ဂလားဒေ့ရှ်ဌာနကိုပြောကြားခဲ့ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းမှာ2018ခုနှစ်ကမြန်မာစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းအင်အားအလွန်ကျွံအသုံးပြုခဲ့ပြီးရိုဟင်ဂျာ9,000ကျော်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့တဲ့ဖြစ်ရပ်မှာရည်ရွယ်ချက်ရှိရှိလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့ဂမ်ဘီယာကစွပ်စွဲခဲ့ပြီးကုလသမဂ္ဂရဲ့လူမျိုးတုံးတပ်ဖြတ်မှုကာကွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးထားတဲ့မြန်မာအနေနဲ့လိုက်နာဖို့ပြက်ကွက်ခဲ့မှုနဲ့ကုလသမဂ္ဂအမြင့်ဆုံးတရားရုံး ICJ မှာ2019ခုနှစ်ကတရားစွဲဆိုခဲ့တာဖြစ်ပါတယ်အာဖရိကနိုင်ငံငယ်လေးဖြစ်တဲ့ဂမ်ဘီယာဟာ OIC အစ္စလာမစ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကိုစားမြန်မာကိုတရားစွဲထားတဲ့အမှုကို Netherlands နိုင်ငံ The Hague အခြေဆိုင် ICJ တရားရုံးမှာ2019ခုနှစ်ဒီဇင်ဘာလကကြားနာပွဲပြုလုပ်ခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကိုယ်တိုင်တက်ရောက်ခုခံခြေပရာမှာရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုခေါ်ဝေါ်သုံးစွဲခြင်းမရှိခဲ့ပါဘူး။ နိုင်ငံရေးစစ်ရေးစီးပွားရေးနယ်ပယ်တွင်လွှမ်းမိုးအပိုင်စီးဖို့လှုံ့ဆော်မှုတွေမှာချိတ်ဆက်နေတဲ့တရုတ်စီးပွားရေးကုမ္ပဏီတွေ institution တွေကိုအမေရိကန်ပြည်ထောင်စုကပိတ်ဆို့အရေးယူအသစ်တွေချမှတ်လိုက်ကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo ကတောက်ကြနေကကြေညာချက်ထုတ်ပြန်လိုက်ပါတယ်။ပြည်တွင်းမှာရောပြည်ပမှာပါတရုတ်ကွန်မြူနတီပါတီအစိုးရရဲ့ဆိုးရွားလာတဲ့လွှမ်းမိုးအပိုင်စီးရေးလှုံ့ဆော်မှုဟာအမေရိကန်ရဲ့အကျိုးစီးပွားကိုထိခိုက်စေပြီးမဟာမိတ်တွေမိဖက်နိုင်ငံတွေရဲ့အချုပ်အခြာအာဏာကိုလည်းပြပြားစေကြောင်းကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ရဲ့ကုန်ပစ္စည်းတွေနဲ့နည်းပညာတွေကိုတရုတ်စီးပွားရေးကုမ္ပဏီတွေနဲ့ institution တွေကနေအပိုင်စီးဖို့ရည်ရွယ်ချက်နဲ့အမျက်ထုတ်အသုံးချမှုကိုတားဆီးကာကွယ်ရေးအပါအဝင်တံပြန်လှုပ်ဆောင်နိုင်သမျှကိုအမေရိကန်ကချမှတ်ဆောင်ရွက်သွားမှာဖြစ်တယ်လို့ပွန်ပီယိုကပြောပါတယ်။အမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒအကျိုးစီးပွားကိုအားနည်းထိခိုက်စေတဲ့လှုပ်ဆောင်မှုတွေအတွက်တချို့အဖွဲ့အစည်းတွေပေါ်မှာလည်းကန့်သတ်ချက်အသစ်တွေချမှတ်ထားကြောင်းသူကဆိုပါတယ်အမေရိကန်ရဲ့အမျိုးသားလုံခြုံရေးနဲ့နိုင်ငံသားရေးမူဝါဒအကျိုးစီးပွားကိုအားနည်းထိခိုက်စေတဲ့လှုပ်ဆောင်မှုတွေအတွက်တချို့အဖွဲ့အစည်းတွေပေါ်မှာလည်းကန့်သတ်ချက်အသစ်တွေချမှတ်ထားကြောင်းသူကပြောပါတယ်အထူးသဖြင့်အမေရိကန်စီးပွားရေးနဲ့ကုသရေးဝန်ကြီးဌာနကပြည်ပပို့ကုန်ထိန်းချုပ်ရေးစည်းမှတရုတ်နိုင်ငံကအဖွဲ့အစည်း59ခုကိုထည့်သွင်းထားကြောင်းပွန်ပီယိုရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်စနေနေ့နေ့နဲ့ခင်းတင်အစီအစဉ်ကိုဒေါခင်မျိုးတက်နဲ့အတူကျမအင်ဂျင်နိုင်ကတင်ဆက်ခဲ့တာပါအခုတော့တင်းလွာတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖို့အချိန်ရောက်ပါပြီရှင
်မန္တလေး AI မှာကိုဗစ်ရောဂါကူးစက်မှုထိန်းချုပ်နိုင်မှုတင်းနှစ်ပတ်ကြာဆောင်ရွက်ပြီးခဲ့တဲ့နောက်ကူးစက်မှုရောကြသွားတယ်လို့တိုင်းစိုးအဖွဲ့တာဝန်ရှိသူတူကဆိုပါတယ်အခုတော့ကန့်သတ်ချက်တွေကိုလည်းပြန်လျှော့လိုက်တဲ့အကြောင်းပြောပြပါမယ်ကျွန်တော်ထောင်ခံပါရန်ကုန်ပြည်ရင်ကိုဗစ် -19 ကူးစက်သူဦးရေအများဆုံးဖြစ်လာတဲ့မန္တလေးတိုင်းမန္တလေး KI မှာကူးစက်မှုနှုန်းကိုထိန်းချုပ်နိုင်ရေးဒီဇင်ဘာ5ရက်နေ့ကနေ18ရက်နေ့ထိမလိုအပ်ရင်အိမ်ပြန်မထွက်ကြဖို့အမိန့်ထုတ်ပြန်ပြီးအရေးယူဆောင်ရွက်ခဲ့ပါတယ်။ဒီကနေ့မှာတော့အဲ့ဒီမိန့်ကိုပြန်ရုပ်သိမ်းပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ကက်ယောဂါကာကွယ်ရေးလမ်းညွှန်ချက်တွေနဲ့အညီနေထိုင်ဖို့ထုတ်ပြန်လိုက်ပါတယ်။ဒီလိုထိန်းချုပ်မှုကာလပြီးဆုံးတဲ့နောက်မှာတော့ယောဂကုသတူဦးရေရောင်းနေသွားတယ်လို့မန္တလေးတိုင်းဒေသကြီးအစိုးရဖွဲ့လျှက်စစ်စွမ်းရည်နဲ့ဆောက်လုပ်ရေးဝန်ကြီးဦးစံနေအောင်ကပြောပါတယ်
။ Stay at home လုပ်တယ်နော်အဲလုပ်တဲ့အခါမှာကျွန်တော်တို့ကသူ့ရေနော်ယောဂထိန်းချုပ်တဲ့သဘောတရားအရာတွေကသူကဆေးရကြော်တော့မှနော်အဲ့ဒီရဲ့နော် result ကိုတွေ့ရတာဖြစ်ပါတယ်။ကျွန်တော်တို့မန္တလေးတိုင်းဒေသကြီးမှာလည်းပဲကျွန်တော်တို့ Stay at home လုပ်တဲ့အချိန်မှာနော်ကုသမှုနှုံးနော်နှုံးကိုဆိုလိုပါတယ်အဲ့ဒါဒီ 16.5 ရာခိုင်နှုံးလောက်ရှိပါတယ်အဲ့ဒီနေကျွန်တော်တို့လာလိုက်တာနေ့စဉ်မှာဒီကတက်လိုက်ကြလိုက် graph ကိုကြည့်မယ်ဆိုလို့ရှိရင် graph ကနေနားထောင်တိုက်လာပြန်ဆင်းလိုက်နေတွေ့ရမှာဖြစ်ပါတယ်ဒါမို့ဆိုလိုချင်တဲ့အဓိပ္ပာယ်ကကျွန်တော်တို့အဲ့ဒါမန္တလေးကမန္တလေးသားတွေနော်ညီညွတ်နဲ့နော်ကျွန်တော်တို့ stay at home နေလိုက်ကြတဲ့ရလဟာနော်ကုသပြန်ပွားတဲ့နှုံးနော်ဆေးရကြော်တဲ့ခါမှာကြာဆင်းလာတာကိုတွေ့ရပါတယ
်မလို့ရင်အိမ်ပြင်မထွက်ဖို့စီကံချက်တွေထုတ်ပြန်ခဲ့ပြီးမြို့နယ်ကျော်လွန်တွားရောက်သူတွေကိုလည်းတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေရဲ့အနေဆုံးပြည်တံဖြစ်တဲ့ငွေဒဏ်5,000ချမှတ်ပြီးအရေးယူဆောင်ရွက်ခဲ့ပါတယ်ထိန်းချုပ်မှုနှစ်ပတ်အတွင်းအရေးယူခံရသူစုစုပေါင်း13,000ကျော်ရှိပါတယ်ယောဂကုသမှုထိန်းချုပ်နိုင်မှုဆောင်ရွက်ပြီးမဲ့မန္တလေးတိုင်းမှာတော့နေ့စဉ်ပိုးတွေးရှိသူ200ကျော်ရှိနေသေးပါယောဂကုသသူတွေနဲ့တဏှာလူနာတွေကိုလိုက်ပါခေါ်ဆောင်ပေးနေတဲ့မြန်မာနိုင်ငံလူမှုကယ်ဆယ်ရေးဘက်ကကိုစွန့်ပြအောင်ကတော့ကုသမှုဆက်ရော့ကြတော့အောင်ကန့်သတ်ချက်တွေဆက်လုပ်ရင်ပိုကောင်းမယ်လို့မြင်ပါတယ်
။ဒီလောက်တဲ့ဆင်းရဲမှာတော့ရောဒန်လောက်တွေရော့ပါတယ်ခင်ဗျာ။ဒီလိုတွေရော့တယ်လို့သုံးထားတာပေါ့အမဲချင်းတော့အတိအကျကြီးကတော့ဒီမျိုးလည်းဟိုလိုကြီးပြတ်ထားတာမျိုးတွေတော့လို့ကျွန်တော်ပြောလို့မရဘူး။ဆက်ပြီးတော့လုပ်ရင်တော့ကျွန်တော်တို့တော့ပိုကောင်းတယ်လို့မြင်တော့ပေါ့ခင်ဗျာ။ဒါမှလည်းတို့ပြည်သူတွေဘက်ကလည်းရှိသေးတာကိုအစုံမအောင်နေရတော့တော့ခက်ခဲတော့ဖြစ်လာပြီတော့လေအဲ့ဒါလည်းကျွန်တော်ကဆက်ပြန်ကြည့်ရတာပေါ့ကျွန်တော်ဖြစ်နေတာဒီပဲဖြစ်ရှင်လို့လည်းမရဘူးဟုတ်အဲ့လိုတွေရှိပါသေးတယ်
ယောဂကုသမှုထိန်းချုပ်ဖို့ပိတ်ထားခဲ့တဲ့တီးမာလာဈေးကိုဒီဇင်ဘာလ19ရက်နေ့ကပြန်လည်ဖွင့်လှစ်မှာဖြစ်ပြီးကျန်တဲ့ဈေးတွေကိုတော့အစားတောင့်တဲ့ဈေးဝဆိုင်နေတာဖွင့်လှစ်ွေပြူထားပါတယ်ဒါပြင်မန္တလေးတိုင်းတွင်းဆိုင်ထိုင်စားတဲ့စနစ်ကိုပြန်လည်ခွင့်ပြုဖို့စစ်ဆေးတာတွေပြုလုပ်နေပြီးကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ညွှန်ကြားချက်တွေနဲ့ကန့်ညီတဲ့ဆိုင်တွေကိုပြန်လည်ပွင့်လင်းခွင့်ပြုဖို့ပြင်ဆင်ဆောင်ရွက်နေပါတယ်။မ မန္တလေးမှာလက်ရှိချိန်ထိအတီးပြူလူနာ1600ကျော်ဈေးရုံတက်ရောက်နေသူ2400ကျော်ရှိပြီးတည်ဆုံးသူ150နီးပါးရှိပါတယ်ခင်ဗျာကျွန်တော်ထောက်ကမ်းမှာ VOE အတွက်သတင်းပေးပို့ထားတာဖြစ်ပါတယ
်ကျွန်တော်ညံဝင်းအောင်ပါခင်ဗျာ NLD ပါတီကတိုင်းသားပါတီတွေနဲ့တွဲဆုံမဲ့ကိစ္စကိုအပြူသဘောဆောင်တဲ့ခြေလှမ်းအဖြစ်ကြိုးဆိုပေမဲ့ဖက်ဒရယ်ပြည်ထောင်စုလမ်းကြောင်းကိုရှောင်လန်းနိုင်မဲ့ခိုင်မာတဲ့မူဝါဒတွေချမှတ်လို့ဆောင်နိုင်ဖို့ကပိုအရေးကြီးကြောင်းတိုင်းသားပါတီခေါင်းဆောင်တချို့ကပြောတဲ့အကြောင်းကိုတင်ပြခြင်းပါတယ်နိုဝင်ဘာ10ရက်ရွေးကောက်ပွဲအပြီးရပ်ပိုင်းအတွင်းမှာပဲပြည်ထောင်စုအရေးအတွက်တိုင်းသားပါတီတွေနဲ့လက်တွဲလို့ဆောင်သွားမယ်လို့ NLD ပါတီကကြေညာချက်ထုတ်ပြန်ကမ်းလှမ်းခဲ့တယ်လို့တိုင်းသားပါတီတွေနဲ့တွေ့ဆုံဖို့ NLD ပါတီထိပ်တန်းတာဝန်ရှိသူ3ဦးကိုလည်းရွေးချယ်ထားကြောင်းဒီဇင်ဘာလ12ရက်နေ့ကကြေညာခဲ့တာပါတိုင်းသားပါတီတွေနဲ့ဘယ်နေ့ဘယ်အချိန်မှာတွေ့ဆုံဖို့ရှိတယ်လဲသိရအောင် NLD ပါတီတာဝန်ရှိသူတွေကိုမေးမြန်းဖို့ဆက်သွယ်ခဲ့ပေမဲ့အဆက်အသွယ်မရခဲ့ပါဘူး NLD ထိပ်တန်းတာဝန်ရှိသူ3ဦးပါအဖွဲ့နဲ့တွေ့ဆုံဖို့မျှော်လင့်ထားတဲ့ကချင်ပြည်နယ်ပြည်သူ့ပါတီ KSPP ကတော့အစိုးရအဖွဲ့အတွင်းတိုင်းသားတွေကိုယာဒူးခွဲဝေပေးရေးထက်စာရင်ဖက်ဒရယ်ကိုဘယ်လိုသွားမလဲဆိုတဲ့မူဝါဒခိုင်မာစွာခြားထားဖို့လိုမယ်လို့ KSPP ဒုက္ခတာနဲ့ဦးကွန်ဂရန်အောင်ခန်းကတိုက်တွန်းပါတယ
်။အဲသူတို့အနေနဲ့ညီညွတ်ရေးအစိုးရဆိုတဲ့အဲထဲမှာဆိုရင်အဓိကတော့ဒီဝန်ကြီးဌာနပဲဖြစ်ဖြစ်ပါပဲဖြစ်ဒီအနေအားပေးတာထက်စာရင်အနာဂတ်မှာကျွန်တော်ဒီဖက်ဒရယ်နဲ့ငံသွားဖို့ဆိုတဲ့အချက်ဒီကအဓိကဖြစ်နေတယ်။ဒါကြောင့်မို့လဲဘုံသဘောတူညီချက်ဟာpolicy အရာပဲတွားတာပို့ပြီးမှအနာဂတ်တော့ကောင်းမယ်ဆိုတဲ့ဟာမျိုးကိုကျွန်တော်ပြောလို့ပါ
2020ရွေးကောက်ပွဲမတိုင်မီနဲ့ရွေးကောက်ပွဲအပြီးမှာတိုင်းသားအရေးနဲ့ပတ်သက်လာရင် NLD ပါတီကစဉ်းစားဖို့အပြောင်းလဲရှိလာတာကိုကြိုးစို့ပေမဲ့လက်တွေ့တွေ့ဆုံမှုအပေါ်အခြေခံပြီးဆွေးနွေးသွားမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဦးသာထွန်းလှကပြောပါတယ
် NLD ပါတီဘက်ကဟိုလုံးဝနေနေတီတီကြရရရရကျွန်တော်မဒီရတဲ့အရှင်ကြီးရတာအတွက်ကြောင့်တော့ပြစ်ဆုံးဆွေးနွေးနေလို့အဲအဲ့လိုကိုကဲလမုံရှိတာရင်တော့ကကျွန်တော်တို့လက်ခံပြစ်ဆုံးဆွေးနွေးဖို့ရှိတယ်ဆိုတော့အရှင်ကြီးမျိုးပြကျွန်တော်တို့လောလောဆယ်တော်လာတဲ့အရှင်ကြီးရှိပါသေးတယ်အဲ2005ရေကောက်ပွဲအလန်ဒုံကအန်ဒီပါတီကတရားပါရင်းဆက်ဆက်ဆံမှုဆွေးနွေးမှုလောမရှိခဲ့တဲ့အရှင်ကြီးရှိတယ်ဒါပေမဲ့2005ရေကောက်ပွဲအလမှာအန်ဒီပါတီကအခုလိုအလာခဲ့ဒီပြည်ထောင်စုတရားရဲ့အတွက်လောက်ကဲ့သွားဖို့လိုအပ်ချက်ရှိတယ်ဆိုတော့ဟိုတစုံကြီးသဖို့တော့ကြောင်းနေမှုရှိကြတဲ့အတွက်ကြောင့်တန်ခါပါရည်နဲ့အဲတိတိဆက်ဆံမှုတော့ရှင်းတဲ့ဟုကိုဟိုလုံဆောင်လာတယ်လို့ကျွန်တော်အဲ့လိုတွန်းလို့ပ
ါလောလောဆယ်မှာတော့ NLD ပါတီကတိုင်းသားပါတီတခုချင်းစီကိုတွေ့မဲ့သဘောရှိနေပြီးနောက်မှတိုင်းသားပါတီတွေစုပေါင်းထားတဲ့အင်အားစုနဲ့ NLD ပါတီတာဝန်ရှိသူတွေနှစ်ဖက်တွေ့ဆုံမှုမျိုးအဖြစ်တောင်းဆိုသွားမယ်လို့ KSPP ဒုက္ခတာဦးကွန်ဂရန်အောင်ခန်းကပြောပါတယ
်အဓိကကတော့ဒီမိုကရေစီဖက်ဒရယ်ဆိုတဲ့ဟာကိုဖက်ဒရယ်ဒီမိုကရေစီဆိုတဲ့ကြောင်းပြောင်ဖြစ်တဲ့ဟာကိုကြောင်းပြောင်လုပ်ပြီးမှကျွန်တော်ဒီဟာကိုရေးပါတယ်နောက်တစ်ချက်ကတော့1948ခုနှစ်ပြည်လုံးစာချုပ်ကိုအဓိကအကောင့်ထည့်ဖို့လက်တွေ့အကောင့်ထည့်ဖို့ပဲဒီဟာကိုတည်ပြခြင်းဖြစ်ပါတယ်အခုလက်ရှိဒီတွေ့ဆုံမှုမှာပါတီဒီအနေနဲ့အတီးတီးတွေ့ပြီမဲ့လဲနောင်နောင်ကိုစုပေါင်းပြီးမှပဲတွေ့ဖို့ဆိုတဲ့ဟာမျိုးကိုတင်ပြဖို့ကျွန်တော်တောင်းဆိုဖို့တော့ရှိနေတာပေါ့
ဦးကွန်ဂရန်အောင်ခန်းပြောသွားတဲ့တိုင်းသားပါတီအင်အားစုထဲမှာကချင်ကရင်ချင်းကယားမွန်ရခိုင်ရှမ်းပြည်နယ်တွေကိုအခြေခံဖွဲ့စည်းထားတဲ့တိုင်းသားပါတီကြီးတွေပါဝင်နေတာဖြစ်ပါတယ်ခင်ဗျာ
စင်တော်ဝင်းမင်းပါရေကောက်ပွဲအပြီးလွှတ်တော်အသင်းမှာမပါတော့မဲ့ပြည်တော်စုလွှတ်တော်အမတ်တွေကိုနေပြည်တော်ကနေအေးရလေးအခန်းပြန်အပ်ကြဖို့ညွှန်ကြားလိုက်ချိန်မှာအနိုင်ရဆိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကလွှတ်တော်အမတ်စစ်တွေကိုလက်တလောအရေးတကြီးလိုအပ်မဲ့လက်တွေ့ကျတဲ့ကိစ္စတွေသင်တန်းပေးဖို့ပြင်နေပါတယ်။ဗိုလ်သူးနေ့ကဖွဲ့စည်းထုတ်ပြန်ပေးခဲ့တဲ့အဖွဲ့ဝင်6ဦးပါတီလွှတ်တော်ကိုယ်စားလှယ်လေးတင်ဘဟုအဖွဲ့ကိုဦးဆောင်သူ NLD ဘိုလ်လုံးမှုဆောင်အဖွဲ့အတွင်းမှုဖွဲ့ဝင်ဦးဟန်တာမြင့်ကိုမေးရမှာဘာကြောင့်အခုလိုသင်တန်းပေးရတာကိုစရှင်းပြပါတယ်
ကျွန်တော်တို့လွှတ်တော်ကိုယ်စားလှယ်နောင်ရီကြီးတုန်းကအဟောင်းကြီးကိုတတ်နိုင်အများဆုံးပေါအောင်ကြီးရဆိုရေးခဲ့တာပါပဲလွှတ်တော်လည်းပဲအခုတကယ်ရိခါရတဲ့ဒီရှင်အကုန်လုံးကြည့်လိုက်တဲ့အခါကျတော့အစ်စ်ကလည်းတော်တော်များများပါတယ်ပေါ့နော်အနည်းဆုံးတော့ဗျာတွတ်တော်မှာဆိုဘယ်လိုတင်ရမလဲမျိုးကဘယ်လိုမျိုးရမလဲဆိုတဲ့ဟာမျိုးပေါ့ဗျာလက်တွေ့ကြတာလေးကိုတင်ပြီးဖို့အမြဲပြီးတော့ကျွန်တော်ဖွဲ့ကိုဖွဲ့ပါလေကျွန်တော်ဖွဲ့ကတော့ပြည်တော်စုတွတ်တော်ကိုအကြီးကဲထားပြီးတော့လုပ်ပြီးတာ တိုင်းရင်းနဲ့တော်တော်ကြီးအတွက်တော့တက်ကူတိုင်းရင်းကူညီရင်းမှာဟုတ်ပါပါကိုချက်ပြီးတော့ဖွဲ့ဖို့ဆိုပြီးကျွန်တော်ညီကြတဲ့ထုတ်ထားပါတယ်။ဟုတ်ကဲ့အဲ့တော့အမှန်တရားပဲပနေရာကိုင်းလုံးလောက်ကကုသလေအသက်ဖြစ်မလဲ။အကြီးကြတော့မှန်မှန်ကျွန်တော်တို့ကအခု
ဒီကဘသူတွေရောတင်တန်းပေးဖို့ပါလာတဲ့ပုံကိုယ်တွေပါပဲအဲဒီကမှကျင်းနေမှာပါပဲပုံကိုယ်ကတာဝန်ယူလို့ရမှာပေါ့ခင်ဗျာအဲ့ဒီကနေပြီးမှသူတို့ကြည့်လိုက်လို့ရှိရင်ဒီကမှတော်တော်လုံနေလို့မရှိပါသေးတယ်ဘာလို့ပြင်းလဲကာလီကလာမဆပြီးတော့ပေါ့ဗျာတိုင်ပေးဖို့အဲ့ဒါတွေကတော့ကျွန်တော်အခုကြီးနေပါတယ်ဒါပေမဲ့ကျွန်တော်စဉ်းစားထားတာတော့ဒီဖေဗူလာ
ပါလေပုဂ္ဂိုလ်ပါပဲအဲဒီကျမ်းမှာကျင်းနေမှာပါပဲပုဂ္ဂိုလ်ကတာဝန်ယူလို့ရမှာပေါ့ခင်ဗျာအဲ့ဒီကနေပြီးမှာသူတို့ကြည့်လိုက်လို့ရှိရင်ဒီကျမ်းမှာတော်တော်လုံခဲ့တဲ့နားနှစ်လုံးတော့ကော်မတီဒီမှာတာဝန်ထမ်းဆောင်ရတဲ့ပုဂ္ဂိုလ်ပါ
ဒီကြီးတဲ့ကိစ္စတွေတင်ပြီးတော့ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်ကိုယ်က
ဗျူအေမေဂန်တန်ကစနေနေ့မနက်ခင်းစီစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာခုဆက်လက်ပြီးတော့ကမ္ဘာသတင်းမီဒီယာတွေမှာရေးသားဖော်ပြကြတဲ့မြန်မာနိုင်ငံအကြောင်းသတင်းဆောင်းပါးတွေကိုမူရင်းအားပေါ်မပြတ်ကောက်လို့တင်ပြပေးသွားပါမယ် Nail in the coffin of Myanmar's Thai peace process မြန်မာနိုင်ငံရေးအစီအစဉ်ပြတ်သုံးသွားခြင်းအကြောင်းရင်းဆိုတဲ့အကောင်းဆုံးနဲ့ Asian Times Online မှာ David Scott Madison ရေးသားတဲ့ဆောင်းပါးကိုကျွန်တော်အောင်မြတ်သူကတင်ပြပေးချင်ပါတယ်အစိုးရရဲ့အပြစ်ခက်ရဲ့စေဂတိကုတွေကိုချိုးပေါက်တာတွေနဲ့အငင်းပွားပေရနိုင်ငံသားအလှူငွေတွေကြောင့်ကင်းပြည်နယ်မှာတော့တိုက်ပွဲတွေတဖန်ပြန်လည်ဖြစ်ပွားနေပြီလို့အစချီပြီးတော့ဆောင်းပါးကိုရေးသားထားပါဗျ။မြန်မာနိုင်ငံရဲ့တပ်တန်းအရင်ဆုံးတိုင်းသာလက်နက်ကန်တပ်ဖွဲ့ဖြစ်တဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်မတော် KNLA ကသူတို့ထိန်းချုပ်ထားတဲ့နယ်မြေတွေထဲကမြန်မာတပ်ဖွဲ့တွေအားလုံးရုတ်သိမ်းပေးဖို့ကြီးညာချက်တက်ကိုဒီဇင်ဘာလတရနေ့ကထုတ်ပြန်ခဲ့ပြီးတဲ့နောက်မှာပြီးခဲ့တဲ့နှစ်ပတ်အတွင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့ပြီးတော့ဒေသုံမှုတွေလည်းရှိခဲ့တာပါ။KNLA ရဲ့နိုင်ငံရေးအဖွဲ့အစည်းဖြစ်တဲ့ကရင်မျိုးသားစည်းရုံး KNU ကတော့ဖာပုံမျိုးနယ်တဝိုက်မှာတပ်မတော်ဘက်ကတပ်ဖွဲ့တွေတစတိုးမြင့်ချလာခြင်းကိုပြစ်တင်ဝေဖန်ထားပြီးအငင်းပွားပွဲကလမ်းဖောက်လို့မှုစီမံကိန်းတွေကလည်းရက်သားတွေကိုအတမရွှေ့ပြောင်းမှုတွေတပ်ဖြတ်မှုတွေနဲ့လက်နက်ကန်ထိတွေ့တိုက်ပွဲတွေကိုဖြစ်ပေါ်စေတာမို့ဒေသအတွင်းမတည်မငြိမ်ဖြစ်အောင်မီးထိုးပေးလို့ဖြစ်နေတယ်လို့ဆိုပါတယ်တပ်မတော်ဘက်ကတော့အဲ့ဒီဒေသမှာရှိတဲ့ရွှေမိုင်းတွင်းတွေနဲ့အခြားကျိုးစီးပွားတွေအပေါ်မှာပြန်ဆိုင်မှုတွေကြောက်လို့ပြောပါတယ်နပတ်စလုံးကတော့တနင်္ဂနွေလုံးအပြစ်ခက်ရစေးစာချုပ် NCA ကိုပြီးခဲ့တဲ့2015အောက်တိုဘာလကလေးကလက်မှတ်ရေးထိုးထားပြီးလက်ရှိဖြစ်ရပ်တွေကိုနှောင်းပိုင်းပဋိပက္ခဖြင့်ဆောင်းပါးမှာဖော်ပြထားပါတယ်။အပြစ်ခက်ရစေးမခိုင်မာရင်တိုက်ပွဲတွေပုံမှန်လိုလိုပြန်ဖြစ်ကြပြီးသူတို့ရဲ့ထိန်းချုပ်ဟာဒေသတွေနဲ့အရက်သားဒေသတွေမှာစီးရီလှရှာမှုတွေမလုပ်ခဲ့ရင်တိုက်ပွဲဖြစ်စရာအကြောင်းမရှိပါဘူးလို့ KNLA ပုံမှုချုပ်တာမလာတော်ကကရင်သတင်းဌာနကိုပြောတာကိုလည်းဆောင်းပါးမှာကိုးကားဖော်ပြထားပါတယ်။ တမရော EAO နဲ့အရက်သားတွေပါဝင်တဲ့ပူတွဲလီလာစောက်ကြီးရေးကော်မတီ JMC အနေနဲ့လည်းအချင်းချင်းမပြေလည်ကြပဲ NCA စာချုပ်ကိုချိုးဖောက်မှုတွေပေါ်မှာဖြည့်ရှင်းပေးဖို့ပြက်ကွက်ခဲ့တယ်လို့ဆောင်းမမှာဖော်ပြထားပါတယ်။ဖာပုံမျိုးနဲ့အတွင်းတိုက်ပွဲတွေဖြစ်ပွားရတဲ့တပြိုင်နက်တည်းမှာတမရော်ကမြောက်ပြည်နယ်စပ်မြို့မှာလည်း၎င်းတို့ထိန်းချုပ်ထားတဲ့နေကြားစောက်တက် BGF တပ်ဖွဲ့ဝင်တွေပေါ်မှာလည်းရှာဖွေမှုတွေအကြီးအကျယ်ပြုလုပ်ခဲ့တယ်လို့ဆိုပါတယ်။BGF နေကြားစောက်တက်တွေဟာမြောက်ပြည်မြို့နယ်ရွှေကုတ်ကိုဒေသမှာကာစီနိုလောင်းကစားရုံနဲ့ဖျော်ဖြေရေးစီမံကိန်းတွေလုပ်ကိုင်နေကြတဲ့နေဆက်ဖြတ်ကျော်တရုတ်ရစွာခိုင်းသားတွေနဲ့လည်းပါဝင်ပတ်သက်မှုရှိနေတာမို့ဒီရွှေကုတ်ကိုဒေသကမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုစိန်ခေါ်နေတယ်လို့လည်းရေးသားထားပါတယ်။တရုတ်တန်ယုံကထုတ်ပြန်တဲ့ဖော်ပြချက်တည်းမှာတော့ဒီစီမံကိန်းတွေကိုစုံစမ်းစစ်ဆေးဖို့လိုအပ်တယ်လို့ဖော်ပြထားပြီး American ဘန်နာရေးဝန်ကြီးဌာနကတော့ဒီစီမံကိန်းတွေရဲ့ခေါင်းဆောင်ဖြစ်တဲ့ 14K Tri-8 ခေါင်းဆောင်ဝမ်ကွက်ခွေကော်တဂျိုးကိုပီဂရက်ဒီဇမာ9ရက်နေ့ကအမိမဲစင်းထဲမှာထည့်သွင်းဖော်ပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အလှူရှင်တွေဖြစ်ကြတဲ့ကဘာဘန်အာရှဖွံ့ဖြိုးရေးဘန်ကုလသမဂ္ဂဖွံ့ဖြိုးရေးအစည်းအဝေးစတဲ့အဖွဲ့တွေဟာကိုဗစ်ရောဂါကပ်ကြီးကြောင့်ပြည်သူကိုဗဟိုပြုတဲ့ဖွံ့ဖြိုးရေးပုံစံတွေထက်ဆယ်မြောင်းလန်ဒရာစက်မှုဇုံစတဲ့အကြီးစားဖွံ့ဖြိုးရေးစီမံကိန်းတွေမှာသာငွေကြေးသုံးဆဖို့ဖြစ်လာတာမို့နိုင်ငံတကာအေဂျင်စီကြီးတွေအနေနဲ့လူအခွင့်အရေးနဲ့တဘာဝပတ်ဝန်းကျင်ပေါ်မှာတာဝန်ယူမှုတာဝန်ခံမှုရှိကြဖို့ဆောင်းပါးမှာထောက်ပြထားပါတယ်။အပြည့်စုံကတော့ www.asiantimes.com မှာဖတ်ရှုနိုင်ကြပါခင်ဗျာ
VOA American တိုင်းရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ် American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်Radio CC နဲ့ကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ည9နိုင်ကနေ10နိုင်အထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နိုင်ကနေ9နိုင်ခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုဒုဆလောင်းတို့အပြင် VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ။
မင်္ဂလာပါရှင်။အခုဆက်ပြီးတော့မြို့သမီးကဏ္ဍကိုကျွန်မခင်ဗျူထွေးကတင်ဆက်ပေးပါမယ်။မြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်သူနေ့စဉ်1000ကျော်နှုန်းဆက်ရှိနေတဲ့ဖြစ်ပြီးတော့ကူးစက်ခံရသူပေါင်းကတော့13000ကျော်သွားပါပြီ။ရောဂါပိုးရှင်မရှိစမ်းသပ်စစ်ဆေးမှုတွေလုပ်နေရတဲ့ဆေးဝန်ထမ်းတွေကတော့ကူးစက်မှုတွေကျော်ကျလာတဲ့ဆိုရင်တော့နေ့စဉ်စမ်းသပ်စစ်ဆေးမှုတွေပုံမှန်ဆက်ပြီးလုပ်နေကြရအောင်ပါပါ။ဒီလိုရောဂါပိုးစစ်ဆေးပေးတဲ့ဆေးဝန်ထမ်းတွေထဲမှာအမျိုးသမီးတွေလည်းအများပြားပါပါတယ်။ COVID ဆေးစစ်တဲ့နေရာမှာပါဝင်နေကြတဲ့အမျိုးသမီးဆေးဝန်ထမ်းတွေရဲ့အတွေ့အကြုံတချို့ကတော့ရန်ကုန်တိုင်းချမ်းမရေးဦးစီးဌာနနဲ့ကုန်ကင်မြောင်းနယ်စက်မှုနှက်မှုလုပ်ငန်းရှင်များအသင်းချုပ် UMFCCI တို့ပူးပေါင်းလှုပ်ဆောင်နေတဲ့ကုန်စည်စီးဆင်းရေးစီမံကိန်းအတွက်ကိုဗစ်ရောဂါစစ်ဆေးတဲ့နေရာမှာဗိုလန်တီးယားပါဝင်လှုပ်ဆောင်နေတဲ့မှန်နှမ်းမိုးလင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းထံအမျိုးသမီးကဏ္ဍမှာတင်ဆက်ထားပါရရှင်ဟုတ်မနမ်းမိုးလင်ကဒီရန်ကုန်ထွေထွေယောဂကူစေယုံတည်ကြီးမှာတက်ခွဲခံမှုအဖြစ်နဲ့နှစ်ပေါင်းတော်ကြာတာဝန်ထမ်းဆောင်ခဲ့ပြီးတော့အခုဒီလက်တလောမှာအကြောင်းတစ်ဖက်တည်းနေနဲ့ကိုဗစ်ဆစ်ဆေးဖို့အတွက်နှာခေါင်းထိုးဘက်ယူတဲ့နေရာတွေမှာဗိုလန်တီးယားဝင်လုပ်ပေးနေတဲ့ဆိုတော့လေဒီနှာခေါင်းထိုးဘက်ယူရတဲ့အတွေ့အကြုံကိုပြောပြပေးပါအောင်ရှင့်အခုကဒီမြန်မာနိုင်ငံမှာကူးစက်မှုတွေကလည်းများနေသေးတယ်ဆိုတော့ဒီတက်ခွဲနမူနာယူရတာရောပို့ပြီးတော့များလားရှင့်
ဟုတ်ကဲ့ရှင်များတယ်ရှင်ကျမတို့ကကြတော့ဒီကုန်စည်စည်းစိမ်ရဲ့အတွက်စပြီးလုပ်ကိုင်တဲ့အတွက်ကြောင့်အဲ့မှာ rapid antigen test kit နဲ့စမ်းသပ်တဲ့ rdt test ကိုစပြီးတော့လုပ်ပေးတာပေါ့နော်လုပ်ပေးတဲ့အခါကျတော့ဒီကုန်စည်စည်းစိမ်မှုအတွက်ကြောင့်ဒီကားသမားတွေကုန်ကားမောင်းတဲ့လူတွေကိုကိုဗစ်ကင်းစင်တောင်းကိုကျမတို့ကဆက်ဆေးပေးရတာပေါ့နော်အဲ့လူတွေကတစ်နေ့တစ်နေ့ကိုလူကအနည်းဆုံးက300နဲ့500ချားထဲမှာရှိပါတယ်ဒီ RDD test နဲ့ဒီ MPC ခန်းမမှာကျမတို့စစ်ဆေးပေးနေပါတယ်ဟုတ
်ဟုတ်ကဲ့ဆက်စပ်မှန်းနှမိုးလင်းပြောသလိုဒီကုန်စည်စည်းစင်းမှုအတွက်ကားသမားတွေကိုစစ်ဆေးပေးရတာဆိုတော့ဘယ်လိုနေရာတွေမှာသွားစစ်ပေးရလဲရှင
်ဟုတ်ကဲ့ကျမတို့ရဲ့ branch မှာတော့အဲ့လိုခွဲထားလေရှိပါတယ်တိုက်ကြီးအဝင်မှာလည်းရှိရဲ0 mile မှာလည်းရှိရဲဆိုတော့ကျမတို့ကကြတော့ဒီ MPC ခန်းမမှာပဲကျမတို့အဖွဲ့လေးကိုတစ်ခွဲတော့တော်ဝင်ချပြီးတော့လုပ်နေတာပေါ့နော်အဲအဲ့လိုပေါ့ကားသမားတွေကလည်းတချို့နေရနေလာပြီးတော့ရန်ကုန်ဝင်ပြီးတော့မှသူတို့ရဲ့သက်ဆိုင်ရာကုမ္ပဏီတွေကနေမှတစ်ဆင့်တမားတို့ဒီ MPC ခန်းမကိုလာပြီးတော့သူတို့စစ်ပြီးတော့မှ certificate ကြားယူပြီးတော့မှသူကဆက်ပြီးတော့က ခရီးထွက်ခွင့်ရတာပေါ့အဲ့လိုမျိုးတော့တဆိုင်ရကုမ္ပဏီတွေနဲ့ချိန်ပြီးတော့ပဲဒီကိုလာပြီးတော့ဆက်ဆေးရတာပေါ့နော
်အခုချိန်မှာတကယ်တော့တခြားဒီမလိုအပ်တဲ့သွာလာမှုတွေကတော့ပိတ်ထားတာပေါ့နော်အခုဒီက
ပိတ်ထားတယ်မလိုအပ်တဲ့သွာလာမှုတွေကိုလုံးဝဟိုအောင်ဖြစ်ပဲနဲ့ကုမ္ပဏီဆီဆီအတွက်ခေါင်းစဉ်နဲ့ဒီလူတွေကိုဆက်ပြေးမှုတဲ့ကျွန်တော်ကဗိုလ်လင်တီးယားမှာလုပ်နေတော့
အဲ့တော့အခုလို့စစ်တဲ့အခါမှာရောအကာအကွယ်အစီအမံတွေပြည့်ပြည့်စုံစုံရလာရှင
်ရပါရှင်အဲ့ဒါကတော့ UMSCCI ရဲ့ထောက်ပံ့မှုနဲ့ကျမတို့က PPE တို့ဘာတို့ mask တို့ဘာတို့ glove တို့ကိုသူတို့တိကျလုပ်ပေးပါတယ်ရှင်ကျမတို့ကတော့ဒီသတိနဲ့တော့အမြဲတမ်းလိုရတာပေါ့နော်ဘာလို့ဆိုလူတိုင်းဒီ positive ဖြစ်နိုင်တယ်ဆိုတော့အတွင်းနဲ့ကျမတို့ဒီအမြဲတမ်းသတိနဲ့အဲ့လိုမျိုးတိုင်တွေလောက်ကံမျိုး prevention ကိုတော့အမြဲယူထားပါလေရှင်ဟုတ
်ဆိုးရိမ်မှုရောရှိလားကိုယ်ကိုမြကူမလားဆိုရဲ
ဆိုးရိမ်မှုတော့ရှိပါတယ်ဗါဆိုတော့နောက်ဖက်မှာကိုမိသားစုတွေပါရရှိနေရတဲ့အတွက်ကြောင့်မလို့ကျမတို့ကကိုကာကွယ်နိုင်မှဖြစ်မယ်ဆိုတော့ဆိုးရိမ်မှုကတော့ရှိပါလေရှင်သောစားခြင်းမှာတော့ကျမတို့အရင်စိတ်လှုပ်ရှားတာပေါ့နော်ဒီဟာကြီးကဘယ်လိုပါလဲဆိုတော့အခုသေးသေးလုပ်ရင်းနဲ့တော့ကိုကကိုသတိနဲ့ကင်တယ်ပြီးတော့လုပ်တဲ့အတွက်ကြောင့်မလို့တော့အဲ့ဒီဆိုးရိမ်မှုတွေကတော့နည်းနည်းလျော့သွားပါတယ်ဒါပေမဲ့အမြဲတမ်းသတိရှိနေရမယ်ဆိုတဲ့အတွေ့အကြုံစိတ်ထဲမှာအမြဲရှိပါတယ
်တနေ့ဟောဘယ်နှစ်နာရီလောက်အလုပ်လုပ်ရလဲအခု
ကဲဟိုပါမော PPE ဝတ်တယ်ဆိုရင်တော့တနေ့ကိုအနည်းဆုံး3နာရီတော့ကျမတို့ဝတ်ကြပြီးတော့ group လေးတွေခွဲပြီးတော့ကျမတို့ကအဲ့လို3နာရီလောက် PPE ဝတ်ပြီးတော့လုပ်ကြပါတယ်ရှင
်အဲ့လိုစစ်ဆေးနေတဲ့အချိန်မှာရောဒီတချို့စစ်ဆေးခံတဲ့သူတွေကဟိုကျန်းမာရေးဝန်ထမ်းတွေကိုအလိုမကျတာမျိုးပြောတာဆိုတာကြုံရတာမျိုးတွေရောကြုံဘူးလား
ဟုတ်ကဲ့ရှိပါတယ်တချို့ကြတော့လည်းဒီကားသမားတွေရဲ့ certificate ကကျမတို့က3ရက်ပဲ82နာရီပဲပေးပါရရှင်ပေးတဲ့အခါကျတော့ဒီကားသမားတွေက3ရက်တစ်ခါလောက်သူတို့အမြဲတမ်းလာဆစ်ရပါတယ်လာဆစ်ရတဲ့အခါကျတဲ့အခါကျတော့သူတို့ကခဏခဏတိုက်ခံနေရတာပေါ့နော်အဲဒါကသူတို့တစ်ခေါက်နေဘယ်လိုဖြစ်ကုန်မလဲပါ냐ဆိုတော့အဲ့လိုမျိုး complaint တွေလည်းရှိပါတယ်အဲ့လိုမျိုး
အားရောက်နေအခုလိုနေရာမှာ volunteer ဝင်လုပ်ဖြစ်တာလဲဆိုတာလည်းပြောပြပါအောင်ရှင
်အဲကျမကလည်းဒီလိုမျိုးကက်ယောဂာကြီးမာလေးဟိုဘာပြောလဲစိတ်အားထက်သန်တယ်ဘာပြောကျမကိုရိုးရိုးမိခင်ဌာနမှာလုပ်ခဲ့ရကျမကဘောနော်တခုခုဆို volunteer ဆိုကျမသွားမယ်ဆိုတဲ့စိတ်ကူးတော့ရှိခဲ့တယ်ကျမရဲ့အဲ့လိုမျိုးပေါ့နော်ဒီလိုမျိုးအခွင့်အရေးပေါ်လာတဲ့အချိန်မှာကျမလည်း like ချေသွားပါတယ်ဟုတ်အဲ့လိုမျို
းဟုတ်ကဲ့ဒီလို volunteer မလုပ်ခင်တော့ကတော့ဒီမနမ်မိုးလင်ကမူရင်းမိခင်ဌာနဖြစ်တဲ့ရန်ကုန်ထွေယောဂဘူးစေယုံတည်ကြီးမှာတခွဲခတ်မှုဖြစ်နေနှစ်တော်ကြောင်းတာလုတ်ခဲ့တဲ့သူဆိုတော့ဒီကိုဗစ်ဆက်ဖြစ်တဲ့အချိန်မှာရောအဲ့ဒီမှာအလုတ်လုတ်ခဲ့ရသေးလား
ကျမတို့မိခင်ဌာနမှာလည်းဒီကိုဗစ် -19 နဲ့ကျမဆေးရတာပါပဲရှင်။တန်မြတ်လူနာတွေကိုကျမတို့ဆွဲပြူလေ။တော့ဘိုင်းတော့ကတော့ကျမတို့ကဒီ PCR နဲ့ပဲဆစ်တဲ့ခါကြတော့ကိုဌာနမှာတော့ဆစ်လို့မရဘူး။စေတုတင်နာကိုပို့ပေးတဲ့ဟာမျိုးပေါ့နော်။ဒီကနေ့ဆွဲပြူပြီးတော့ပို့ပေးတဲ့အစီအစဉ်ကိုအဲ့ဒီတော့ဆက်လုပ်ပြီးရယ်။ First wave တော့အဲ့လိုမျိုးလုပ်ရတာပေါ့နော်။ဒီ second wave မှာတော့ကျမတို့ဌာနမှာတော့အဲ RDD ကနောက်မှပေါ်လာတော့ကျမတို့က volunteer ရောက်သွားတဲ့အချိန်မှာ RDD test ကိုဒီမြန်မာနိုင်ငံမှာစတုံးတဲ့အတွက်ကြောင့်မလို့အဲ RDD test ကတော့ကျမကတော့ဒီ MCC ခမတ်မှာပဲလုပ်ဘူးလေကျမတို့ဌာနမှာမလုပ်ခဲ့တာဘူးဒါပေမဲ့အခုတော့ကျမတို့ဌာနမှာလည်း RDD test နဲ့လည်းလုပ်တယ် PCR နဲ့လည်းလုပ်ပါလေရှင်ဟုတ
်ဟုတ်ကဲ့အဲ့တော့အခုလို့အပြင်မှာ volunteer စလုပ်တာကဘယ်တော့မှစလုပ်ဖြစ်တာလဲရှင
်ကဲကျမတို့ဒီ first wave မှာတော့ကျမဒီမိခင်ဌာနမှာပဲကျမတို့လုပ်ပေးတယ်တော့ဆက်လုပ်ပေးပြီးတော့ကျမတို့ဒီ second wave အစပေါ့နော်ဒီ6လပိုင်းမှာပေါ့ကျမတို့ရန်ကုန်တိုင်းကျမယူစီဌာနနေပြီးတော့ volunteer ဆိုပြီးတော့လှမ်းခေါ်တဲ့တော့ကျမတို့ကျမတို့အဲ့မှာသွားလုပ်တဲ့ခါကျတော့အခုဆိုရင်3လနီးပါးရှိနေပြီပေါ့နော်
အခုအလုံးမှာရောအမျိုးသမီးတွေတော်တော်များသလားရှင်လုံနေတဲ့သူတွေ
ဟုတ်ကဲ့များပါတယ်ကျမတို့တခွဲကမှာတော့အမျိုးသမီးတွေတော်တော်များပါတယ
်အများစုလို့ရောပြောလို့ရနိုင်လား
ပြောလို့ရနိုင်ပါတယ်ဟုတ်ကဲ့ဟိုယောက်ျားလေးတွေက200ခန့်လောက်ပဲ30မှ2ယောက်လောက်ပဲရှိမှာပေါ့နော်10ယောက်မှ2ယောက်လောက်ပဲရှိနိုင်တာပေါ့အဲ့လိုမျိုးပေါ့နော
်အခုဆိုရင်ဒီကိုဗစ်နဲ့ပတ်သက်ပြီးတော့ကာကွယ်ဆေးကိုနိုင်ငံတချို့မှာစပြီးတော့သုံးနေကြပြီပေါ့နော်မြန်မာနိုင်ငံကတော့ဘယ်တော့လာမလဲမသိရသေးဘူးဒါပေမဲ့ကာကွယ်ဆေးမရခင်လက်ရှိမှာတော့ကူးစက်မှုတွေကဆက်ပြီးရှိနေတော့မယ်ဆိုရက်ကကြတော့ဒီမြန်မာနိုင်ငံအတွင်းကူးစက်မှုအခြေအနေတွေနဲ့ပတ်သက်ပြီးတော့ဆက်မရေးဝန်ထမ်းတယောက်အနေနဲ့ဘယ်လိုများမြင်မိလဲရှင
်ကာကွယ်ဆေးကိုတော့ကျမတို့တော့မျှော်လင့်နေတာပေါ့နော်ဘာပဲပြောပြောဟိုဒါပေမဲ့အခုကတော့တော်တော်များများလည်းဖြစ်တယ်ကျမမိသားစုဆိုတော့ကျမရဲ့အဖေလည်းကိုဗစ်နဲ့ဆုံးသွားတယ်အမလည်း positive ဖြစ်တယ်ပေါ့နော်အဲ့ဒီကာလမှာကျမဒီ volunteer တွားလုံလိုက်ရတယ်ပေါ့နော်အဲ့လိုမျိုးတွေနဲ့ဒီကိုဗစ်ကာလမှာတော်တော်လေးကြော်ဖြတ်ခဲ့ပြီပေါ့နော်အဲ့ဒီအတွက်ကြောင့်မလို့ဒီကာကွယ်ဆေးကိုလည်းအရင်မျှော်လင့်ပါတယ်နောက်အားလုံးကိုလည်းပေါ့နော်ဟိုဘေးရန်ကင်းစေခြင်းနဲ့ပေါ့နော်ဒီဘဝရာလူမှုရေးရာအကုန်လုံးကပေါ့နော်ဆုံးရှုံးမှုရအများကြီးပါအဲ့လိုမျိုးကြအောင်လေ အများဆုံးလဲဒီယောဂါယူပပျောက်နေချင်ပါလေ
ဖေးရကိုဗစ်နဲ့ဆုံးသွားတာကိုစိတ်မကောင်းပါဘူးရှင
့်ပါရှင့်ဟုတ်ကဲ့ပါ
ဟိုမိသားစုထဲမှာကိုခုခံရတဲ့သူတွေရှိခဲ့ပြီးတော့မှာ
မိသားစုထဲမှာခုခံရပါတော့ဒါပေမဲ့ကျမတော့ဒီဗိုလန်တီးယားဆက်လုပ်ခဲ့ကျမအိမ်နဲ့ခွဲနေရတယ်ပြီးတော့မိဘတွေဆိုတော့သူတို့တည်တတ်နေလို့ဒါပေါ့နော်ကျမကိုကူဆက်ခံခွင့်မရှိတာပေါ့နော်အဲ့လိုမျိုးပေါ့သူတို့ကဘာလို့ဆိုတော့သူတို့နေထိုင်ရတဲ့အနေအထားရက်ကွက်အနေအထားတွေကဘေးပတ်ဝန်းကျင်တွေကမကောင်းဘူးနော်လူတွေထူထပ်မှုကြောင့်တိမ်နဲ့တိမ်ညှိကပ်တဲ့ကြောင့်မလို့ဘေးအိမ်မှာဖြစ်ဒီအိမ်လည်းဖြစ်အဲ့လိုမျိုးဖြစ်တာများပါတယ်ဒီမြန်မာနိုင်ငံမှာတော့အဲ့လိုမျိုးများကြတယ
်ဟုတ်ကဲ့ဒီကိုဗစ်ကာကွယ်မှုနဲ့ပတ်သက်ပြီးတော့ဒီတော့ဆန်းစုကြည်ဆိုရင်လည်းမကြသတိပေးတာတွေရှိပါတယ်လူတွေအနေနဲ့ပို့ပြီးတော့ပူပေါင်းဆောင်ရွက်ဖို့ပေါ့နော်လူတွေရဲ့ life ပါဆောင်ရွက်မှုပိုင်းအားနေတယ်ဆိုတာမျိုးကိုဒီကျမ်းမာရေးဝန်ထမ်းတွေကလည်းပြောတာရှိပါတယ်ဆိုတော့ကိုရောစိတ်ဝင်တဲ့တယောက်အနေနဲ့အဲ့ဒါလိုတွေ့ရပါလားရှင
်တွေ့ရပါတယ်ရှင်လူတွေကလိုက်နာမှုအားနေကြပါတယ်တော်တော်အားနေကြပါတယ်ချို့ဆိုလို့ရှိရင်အဲ့လိုရော mask မပါဘဲနဲ့သွားလာလာတွေလည်းမြင်တွေ့နေရပါတယ်ပြီးတော့လူမစုခြင်းပဲနဲ့ပဲစုဝေးပြီးတော့နေတာတွေအဲ့မျိုးတွေကိုတော်တော်များများတွေ့နေရပါတယ်ကိုယ်ပြည်စိတ်နဲ့ကိုစီကန်းလိုက်နာကြလို့ရှိရင်တော့အစိုးရအမိန့်နေပါတယ်ထုတ်ပြန်ကြရတာမလို့ပါအခုကအဲ့လိုမဟုတ်ပဲနဲ့အမိန့်ထုတ်ပြန်ထားတဲ့ဓာရီရပဲလိုက်နာမှုတွေမရှိတာကိုတွေ့ရပါတယ
်အခုဆိုရင်ကူးစက်မှုတွေကများလာတဲ့အခါကျတော့စိတ်ဝင်နှံတွေပို့ပြီးတော့ပင်ပန်းလာတယ်ဆိုတာလည်းကြားရပါတယ်ကိုယ်တိုင်ရောအဲ့လိုကြုံတွေ့ရပါလားရှင
်ရှိပါတယ်ရှင်အဲ့လိုအဲ့လိုမျိုးတွေရှင်အဲ့တော့ဘာလို့ဆိုတော့ duty တွေစိတ်လာတဲ့ဒီဒီတွေမှာဥမာပေါ့ခါတိုင်းလူနာ3ယောက်လောက်ပဲကြည့်ရမယ်3ယောက်လောက်ပဲတွေးဆရမယ်ဆိုလို့ရှိရင်ဒီကိုဗစ်တန်တရားလူနာတွေက10ယောက်လောက်ဝင်လာတဲ့အချိန်မှာဆိုလို့ရှိရင်အဆင်မပြေဘူးပေါ့နော်အဆင်မပြေဆိုတာသူတို့ဟာကိုင်တွေ့ဖို့အတွက်ကျမတို့ကပီပီဝင့်မယ်ပီပီမို့နာမှာလည်းပဲ2လောက်အထိဝစ်ပြီးတော့မှတံပယ်လေးကိုင်မယ်ပြတဲ့ခါကျတော့ခါတိုင်းပုံမှန်လုပ်တဲ့ routine လုပ်တယ်လို့မဟုတ်ဘူးပုံမှန်လုပ်တဲ့အလုပ်ကတော့ဒီလူနာ3-4ယောက်ကိုတစ်ခါတည်းပဲတစ်ပြိုင်တည်းပဲဟွာဖြစ်တာပေါ့အခုကကိုဗစ်လူနာဆိုလို့ရှိရင်ရောက်တာနဲ့ချက်ချင်းကျမတို့ကလုပ်ပေးရတဲ့ပုံစံအနေထားရှိတဲ့ခါကျတော့အဲ့ဒီမှာဒီ level 2ဝစ်တာတို့ PP ဝစ်တာတို့အဲ့ဒါတွေဝစ်တာအစလူကိုစိတ်အနှောက်အယှက်ဖြစ်လာတာပေါ့နော်ဟိုကြာလာတဲ့ခါကျတော့ခဏခဏထထပြီးဝေးရတဲ့ပြတဲ့ခါကျတော့စိတ်ထဲမှာလို့ပေါ့အမှန်မီတော့လေအဲ့လိုပေါ့ခါတိုင်းနားသလိုမနားရောကုန်တော့မှစတိုက်စတိုက်လှုပ်ဝါလှုပ်ဝါလှုပ်ဝါပြီးတော့မှလို့ပေါ့ကိုကျူတီချိန်မှာတော့ကိုပြအောင်တော့လှုပ်ရတာပေါ့အဲ့လို
အခုကလည်းကုနှုံးတွေကလည်းမကြသေးဘူးနော်ဒီအဝင်ထွက်ဒီပိတ်
ဟုတ်ကဲ့အခုကုနှုံးကလည်းမကြသေးတော့ကျမတို့ရဲ့ဗိုလန်တီးယားကာလကလည်းပြီးဆုံးမှုအဖြစ်နိုင်လေးပေါ့နော်ဆက်ရအောင်မယ်လို့ထင်ပါတယ်
ကိုလှုပ်နေတဲ့ဌာနကလည်းစစ်တဲ့ဌာနဖြစ်နေတဲ့ကြတော့ယောဂတွေကျသွားတဲ့ဆိုရင်တော့ကုတဲ့နေရာတွေမှာဒါနည်းနည်းတိတာဟောရင်တိတာမယ်စစ်တဲ့သူကတော့ဆက်စစ်နေရ
ဆက်စစ်တဲ့တွေကစစ်နေမှာပဲဟုတ်ကဲ့
ကျေးဇူးပါရှင်
ကျေးဇူးပါရှင်
ဒီကဘာတူတာဆိုတဲ့အမေရိကန်တခွင်အစီအစဉ်မှာ Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်မဲတွေဒီသတင်းပတ်အတွင်းပေးခဲ့တာနောက်ဒီ COVID ကာကွယ်ဆေးတွေဒီသတင်းပတ်အတွင်းမှာစတင်ပြီးတော့ထိုးပေးနေပြီဖြစ်တဲ့အကြောင်းကျွန်တော်အောင်ကတင်ပြပေးထားပါရခင်ဗျာအမေရိကန်ပြည်အောင်စုမှာထွေထွေရွေးကောက်ပွဲကိုနိုဝင်ဘာ3ရက်နေ့မှာကျင်းပခဲ့တာပါ။ဒါပေမဲ့လည်းဒီရွေးကောက်ပွဲနေ့မှာကျင်းပတဲ့မဲတွေဟာနောင်တက်လာမယ့်အမေရိကန်သမ္မတကိုတည့်ရဲရွေးချယ်ခဲ့ကြတာတော့မဟုတ်ပါဘူး။အဲဒီရွေးကောက်ပွဲမှာလူအများစုကမဲပေးခဲ့ကြသူကိုအတီးပြုတ်ရွေးချယ်ပေးရမယ်။ Electoral College လို့ခေါ်တဲ့ပြည်နယ်ကိုစားပြုအထူးကိုယ်စားလှယ်တွေကသာသမ္မတကိုမဲပေးရွေးချယ်ခဲ့တာပါ။1989ခုနှစ်မှာကျင်းပတဲ့ဖွဲ့စည်းပုံဆိုင်ရာညီလာခံကနေဒီစနစ်ကျင့်သုံးဖို့ဆုံးဖြတ်ခဲ့တာပါ။လူအများစုကြိုက်ကြတဲ့မဲနဲ့ပြည်တော်စုစနစ်ပိုရုံလုံးပေါ်စေဖို့ပြည်내ကိုစားပြုမဲဆိုပြီးတော့ခွဲခြားထားတာပါရွေးကောက်ပွဲနေ့မှာမဲအများစုအသာရတဲ့သမရကိုစလေလောင်းကိုပြည်내ကိုစားပြုမဲနဲ့ထပ်မံအတည်ပြုပေးရတာပါ Georgetown Tech သို့ဥပဒေပါမခ Caroline Frederickson ကအခုလိုပြောပါတယ်
Well, so it's understandable that lots of people are confused because many of the issues around
လူတွေကဒီအကြောင်းနဲ့ပတ်သက်ပြီးသိမရှင်းကြတာလဲနားလည်ပေးနိုင်ပါတယ်။ Electoral College ပြည်내ကိုစားပြုအထူးကိုယ်စားလှယ်မဲနဲ့ပတ်သက်လို့အခုဒီချိန်လောက်လဲအငင်းပွားစရာမဖြစ်ခဲ့လို့ပါ။ဒါကြောင့်လဲပြည်내ကိုစားပြုအထူးကိုယ်စားလှယ်တွေနဲ့ပတ်သက်တဲ့ကိစ္စရမှန်သမျှဘယ်ရက်မှနောက်ဆုံးထားဖြေရှင်းရမယ်ဆိုတာမျိုးတရားရုံးချုပ်ကရက်သတ်မှတ်ပေးထားပါတယ်။ဒီဇင်ဘာ14ရက်နေ့မှာဒီကိုယ်စားလှယ်တွေအလုံးတွေ့ဆုံပြီးသူတို့ပြည်내ရဲ့မဲပေးခဲ့ပါတယ်
အမေရိကန်ပြည်ထောင်စုပြည်နယ်အလုံးမှာအထူးကိုယ်စားလှယ်မဲ938မဲရှိပြီးတော့ပြည်နယ်လူဦးရေအလိုက်အထူးကိုယ်စားလှယ်မဲရေအတွက်ရရှိရတဲ့ပြည်နယ်ကိုစားပြုအထက်လွှတ်တော်အမတ်နဲ့လူဦးရေအလိုက်ရရှိတဲ့အောက်လွှတ်တော်အမတ်ရေအတွက်ပေါင်းပြီးတော့အထူးကိုယ်စားလှယ်မဲရေအတွက်ရရှိတာပါဒီအထူးကိုယ်စားလှယ်မဲ290ထက်မနည်းရရှိသူဟာသမရဖြစ်လာတာပ
ါ So when you vote in your state and you vote for you know in this case for president for either Joe Biden
တစ္ဆာပြည်နယ်ရေအလိုက်ကိုကြိုက်တဲ့သမ္မတကိုမဲပေးကြတဲ့အခါမှာ Joe Biden မဲဖြစ်ဖြစ် Donald Trump မဲဖြစ်ဖြစ်လူအများစုကထောက်ခံတဲ့တယောက်ယောက်ကိုရွေးချယ်ပေးဖို့တစ္ဆာအထူးကိုယ်စားလှယ်အဖွဲ့ရှိပါတယ်ဒီအထူးကိုယ်စားလှယ်တွေဟာတစ္ဆာပြည်နယ်ကလူအများစုထောက်ခံတဲ့သူကိုအတီးပြုတ်ပေးတဲ့သဘောနဲ့မဲပေးရတာပါ
အထူးကိုယ်စားလှယ်မဲကန်ဆောင်ထားသူတွေဟာသက်ဆိုင်ရာပြည်နယ်မှာဒီသတင်းပတ်တွင်စူးစီးမဲပေးကြကြပါရယ်။လာမယ့်ဇန်နဝါရီ6ရက်နေ့မှာတော့ဒီပေးထားတဲ့မဲတွေကိုကွန်ဂရက်လွှတ်တော်ကအတည်ပြုပေးရမှာပါ။အမေရိကန်မှတ်တမ်းဌာနရဲ့အဆိုအရတော့အမေရိကန်သမိုင်းမှာအထူးကိုယ်စားလှယ်တွေဟာပြည်နယ်ကလူများစုရွေးချယ်ခဲ့တဲ့သမရကိုယ်စားလှယ်လောင်းကိုအပြည့်အဝနီးပါးမဲပေးခဲ့ကြပါရယ်။လာမယ့်2021ဇန်နဝါရီလ20ရက်နေ့မှာတော့အမေရိကန်သမ္မတနဲ့ဒုသမ္မတနှစ်ဦးကျန်းသစ်စာကျင်းပကြမှာပါဒီနေ့အမေရိကန်သမ္မတရွေးကောက်ပွဲတွေကတော့တမိုင်းမှာထူးထူးခြားခြားအငင်းပွားစရာတွေလည်းဖြစ်ခဲ့ပါတယ်သမ္မတဒေါ်နယ်ထရမ့်မှာဒီရွေးကောက်ပွဲမှာသူအနိုင်ရတယ်လို့အမည်အခုချိန်ထိပြောဆိုနေသလိုဒီရွေးကောက်ပွဲမှာမဲလိမ်မဲခိုးမှုတွေရှိခဲ့တယ်လို့အထောက်အထားခံခဲ့မှာမှမရှိဘဲပြောဆိုနေစေဖြစ်ပါတယ်သမ္မတရဲ့ Republican Party ဝင်လွှတ်တော်အမတ်များကလည်းသမ္မတနဲ့အတူယက်တည်နေကြတာပါဒါပေမဲ့လည်းအထူးကိုယ်စားလှယ်မဲတွေနဲ့အနိုင်ရရှိသူဟာဂျိုးဘိုက်ဒန်ဆိုတာကိုအတည်ပြုပြီးတဲ့နောက်မှာတော့အထက်လွှတ်တော် Republican လူများစုခေါင်းဆောင် Mitch McConnell ကလည်းတရားဝင်အတိအမှတ်ပြုဂုဏ်ပြုကြောင်းပြောဆိုလာပါတယ
် The Electoral College has spoken. So today I want to congratulate President-elect Joe Biden. The President-elect is no stranger to the Senate. He's devoted himself to public service.
ရောဂန်သမရဂျိုးဘိုက်ဒန်အတွက်ဝန်တာကုန်ယူတဲ့အကြောင်းနဲ့မစ္စတာဘိုက်ဒန်ဟာထက်လွှတ်တော်နဲ့ရင်းနှီးပြီးသားလူတစ်ယောက်ဖြစ်တဲ့ကိုရိုင်းကပြည်သူဝန်ထမ်းအဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့သူဖြစ်ပါတယ်လို့အထက်လွှတ်တော် Republican ခေါင်းဆောင် Mitch McConnell ကပြောသွားတာပါအလားတူကယ်လီဖိုးနီးယားပြည်နယ်ကိုစားပြုထက်လွှတ်တော်မတ်တူဖြစ်တဲ့ရွေးကောက်ခံဒုသမရကမ်မလာဟဲရစ်အတွက်လည်းဂုဏ်ယူကြောင်းနဲ့မတူကွဲပြားမှုတွေဘလို့ပဲရှိရှိအမေရိကန်ပြည်သူအလုံးအတွက်တော့ပထမဆုံးအမျိုးသမီးဒုသမရတစ်ယောက်ဖြစ်လာတဲ့အတွက်အားလုံးကိုယူသိပါတယ်လို့လဲမစ္စတာမက်ကွန်နဲကအမေရိကန်သမ္မတရွေးကောက်ပွဲကျင်းပပြီးသတင်း6ပတ်အကြာမှာအခုလိုဂုဏ်ပြုစကားပြောကြတာပါပြည်နယ်ကိုစားပြုသမ္မတရွေးချယ်ရေး Electoral College အဖွဲ့ရဲ့အတည်ပြုချက်မထွက်ခင်တင်းလာနေအထီတော့မစ္စတာမက်ကွန်နဲအနေနဲ့ဂျိုးဘိုက်ဒန်ကိုရွေးကောက်ပွဲအနိုင်ရရှိသူအဖြစ်တရားဝင်ထုတ်ဖော်ပြောဆိုတာတွေမလုပ်ခဲ့ပါဘူးအမေရိကန်ပြည်အောင်စုမှာအရေးပေါ်အသုံးပြုဖို့အတည်ပြုထားတဲ့Pfizer company တို့ COVID-19 ကာကွယ်ဆေးကို Michigan ပြည်နယ်ကမလာဇူးမြို့မှာရှိတဲ့ Pfizer ဆေးကုမ္ပဏီဆက်ရုံကနေနိုင်ငံတော်ဝန်ဖြန့်ဖြူးရေးစင်တာတွေကိုတနင်္ဂနွေနေ့ကစတင်ပို့ဆောင်ပေးနေပါပြီ။အေးခဲနေအောင်စီမံထားတဲ့တူလောင်ပုံးတွေထည့်ပြီးတော့ပို့ဆောင်ပေးနေတာပါ။တနင်္လာနေ့မှာတော့ Coronavirus ကာကွယ်ဆေးစထိုးပေးနေပြီးတော့ပထမဦးစားပေးအနေနဲ့ကျန်းမာရေးဝန်ထမ်းတွေအသက်အရွယ်ကြီးသူတွေကိုဦးစားပေးထိုးပေးနေတာပါ။အမေရိကမှာဒီဆေးကိုစထိုးသူကတော့နယူးယောက်လောင်းအိုင်လန် Jewish Medical Center ကသူနာပြုဆန်ဒရာလင်ဇီဖြစ်ပါတယ
် I feel great it didn't feel any different from receiving my annual influenza vaccine
အလုံးစင်ပြေပါတယ်နှစ်စဉ်နှစ်တိုင်းထိုးရတဲ့ရာသီတုတ်ကွေးကာကွယ်ဆေးထိုးရတယ်လို့ပါပဲသူနာပြုတရားအဖြစ်နဲ့တာဝန်ထမ်းရနေရတာကြောင့်ဂုဏ်ယူမိသလိုကာကွယ်ဆေးထိုးကြဖို့အတွက်ကိုလည်းလူတွေအနေနဲ့ယုံကြည်လာအောင်စပြီးတော့လောက်ပြခွင့်ရတဲ့အတွက်ကျေနပ်မိပါတယ်။အားလုံးကာကွယ်ဆေးထိုးကြဖို့တိုက်တွန်းပါတယ်။ဒီကာကွယ်ဆေးထိုးဖို့ဟာအားလုံးအတွက်အရေးကြီးသလိုအားလုံးရဲ့မျှော်လင့်ချက်လူတွေအကုန်လုံးဘေးအန္တရာယ်ကင်းရှင်းဖို့အတွက်လည်းလိုအပ်ပါတယ
်။ John Hopkins သုတေသနစီရင်အရအမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်သူ18သန်းကျော်ရှိပြီးကဘာပေါ်မှာဒီယောဂကူးစက်မှုနဲ့သေဆုံးမှုအများဆုံးဖြစ်ပါတယ်။ကဘာတဝမ်းမှာတော့ဒီယောဂကူးစက်မှုပေါင်း84သန်းကျော်နဲ့သေဆုံးသူ36သန်းကျော်ရှိပါတယ်ခင်ဗျာ
။အခုဆက်ပြီးသိပ္ပံနဲ့နည်းပညာကဏ္ဍကိုနားဆင်နိုင်ပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ယောဂပိုးရှိမရှိစမ်းသပ်စစ်ဆေးမှုဟာလာမယ့်2022ခုနှစ်မှာလူတွေနေ့စဉ်လုပ်နေကြအလုပ်တစ်ခုဖြစ်လာနိုင်တယ်လို့ကျွမ်းကျင်သူတွေကခန့်မှန်းနေကြပါတယ်။ကာကွယ်ဆေးမပေါ်ခင်ကဒ ဒီယောဂါပိုးရှိမှရှိစမ်းသပ်ဆစ်ဆေးတာနဲ့အခုကာကွယ်ဆေးတွေပေါ်လာခဲ့တဲ့နောက်ပိုင်းစမ်းသပ်မှုမှာဘာတွေသတိထားဖို့လိုပါသလဲမြောက်ကရိုလိုင်းနားပြည်နယ် Greenfield ကဘိုင်ဒန်မက်ဒီကယ်စင်တာအနုစည်းဝဘေးရာဓာတ်ခွဲခန်းတာဝန်ခံဒေါက်တာဖြူမြတ်တွေကိုမင်းများပြီးတင်ပြပေးမှာပါ
ကျွန်တော်တို့ရဲ့တက်ခွဲခန်းကဘိုင်ဒန်မက်ဒီကယ်စင်တာက North Carolina မှာအဲဒီ microbiology lab ပါပေါ့နော်အဲ့မှာအခုက3မျိုးရှိတယ်ပေါ့နော်3မျိုးမှာ2မျိုးကတော့ covid ကိုဖြစ်စေတဲ့ coronavirus ပိုးရှိမှရှိသူ့ရဲ့ RNA ကိုစံတက်တာ antigen test ထုတ်တာရယ်ပြီးတော့ PCR ကိုသုံးပြီးတော့ဒီ RNA ကိုပွားများတဲ့နည်းရယ်ဆိုတော့2ခုကတစ်မျိုးနောက်တစ်နည်းကကြတော့antibody ကိုတိုင်းတာပေါ့နော်။ဒါကိုခံအားရှိရှိဟိုဟာလက္ခဏာရှိရှိရှိရှိယောဂရှိပြီးသားဆိုပြီးသူတို့ကိုခံအားရှိလားမရှိလား antibody တိုင်းတာဆိုတော့အဲ့လိုမျိုးသူတို့ test အမျိုးအစား3မျိုးဒါနဲ့ခွဲခြားရတာ2မျိုးပေါ့နော်ယောဂပိုးရှိလားရေခံအားရှိလား
။ဆိုတော့အဲ့လိုမျိုး PCR နဲ့ antigen ဒီအဲ့နှစ်ခုကွာတဲ့ဟာကိုနည်းနည်းပြောပြပေးပါဘယ်ဟာကိုဘယ်ညံမှာတုံးရဆိုတာနဲ့
antigen ကများတော့အားဖြင့် primary care ပေါ့နော် primary care office တွေမှာတောင်းတာများတယ်ပေါ့နော် clinic တွေမှာတောင်းတာများတယ်ဘာလဲဆိုတော့ antigen test တွေကလွယ်လဲလွယ်လဲညံလဲညံလဲဒါပေမဲ့ antigen test တွေကိုအစိုးရကအသုံးခွင့်ပြုလာတာကလက္ခဏာပြလက်ဒီလူနာတွေပေါ်မှာလည်းတောင်းရမယ်ဆိုပြီးတော့အသုံးခွင့်ပြုလာတယ်ပေါ့နော်ဆိုတော့ဒါလက္ခဏာရှိတဲ့လူနာကဆရာသူ့ဆရာဝန်နဲ့သွားပြတယ်ဒါမှမဟုတ်လို့ရှိရင် next month နဲ့ပြရဆိုရင် clinic ကိုသွားကြရဆို clinic မှာ point of care ဆိုပြီးတော့သွားတိုက်ရိုက် test ပေါ့နော်အဲ့စတဲ့မှာတောင်းတာများတယ်ပြီးတော့ PCR တွေကကြတော့ test platform လည်းအမျိုးမျိုးရှိရတော့ကြောင့်မလို့ lab တွေထဲမှာပဲတောင်းတာများတယ်ပေါ့နော် PCR test ဆက
်ဒီယောဂါပိုးရှိမရှိစမ်းသပ်တဲ့တည်းမှာကိုခန်းဆန်းနာဘယ်အချိန်မှာတောင်းပါလဲ
ကိုခန်းဆန်းနာကြတော့လူနာတယောက်ကလက္ခဏာရှိသည်ဖြစ်စဉ်မရှိသည်ဖြစ်စဉ်သူတဘောနဲ့သူအရင်တုန်းကကိုဗစ်ရှိတာလားမရှိတာလားမသိဘူးဆိုတာကိုသိကျင်နေဆိုလို့ရှိရင်အဲ့ဒီအချိန်မှာတုံးလို့လည်းရတယ်။နောက်တစ်ခုကကြတော့လူနာတယောက်ကိုအရေးတကြီးနဲ့အနစ်ကြောက်လိုက်တယ်ပေါ့နော်။သေယုံတင်ဖို့အတွက်လုပ်လိုက်တယ်ဆိုလို့ရှိရင်သူ့မှာလက္ခဏာရှိရင်လည်းရှိနိုင်တယ်မရှိရင်လည်းမရှိနိုင်ဘူး။ဒါပေမဲ့တခြားကိစ္စကြောင့်မလို့သေယုံတင်လိုက်တဲ့အချိန်မှာဆိုလို့ရှိရင်သူ့ကိုဗစ် RNA test လုပ်တယ်နော် PCR test လုပ်တဲ့ဟာလည်းတုံးတယ်။ပြီးတော့အရင်တုန်းကရှိမရှိကိုသိဖို့အတွက်ဆိုလို့ရှိရင်လည်းတိုင်းတယ်ပေါ့နော်။ဆိုတော့ဆက်တင်အမျိုးမျိုးပုံမှာမူတည်ပြီးတော့တိုင်းပါတယ်ဟိုဒီတိုင်းဆိုရင်ပြီးခဲ့တဲ့3လ5လ6လတုန်းကကိုဗစ်ရခဲ့လားမရခဲ့လားကိုယ်တိုင်မသိဘူးလက္ခဏာမရှိပေမဲ့ပေါ့နော်အဲ့လိုမျိုးကိုယ်အသိကျင်နေဆိုလို့ရှိရင်လည်းတိုင်းလို့ရတယ်ပေါ့နော
်အခုကာကွယ်ဆေးတွေထွက်နေပြီဆိုတော့ဒီအမျိုးစမ်းသပ်မှုကရောဘလောက်အရေးပါလဲပြောပြပ
ါကာကွယ်ဆေးနဲ့ပတ်သက်ပြီးတော့ဒီအချိန်မှာအရေးကြီးတဲ့စမ်းသပ်တဲ့ test ကကြတော့ antibody test ပေါ့နော်ဆရာဟာကအရေးကြီးလာတယ်ဘာလို့လဲဆိုတော့ကိုကကာကွယ်ဆေးထိုးပြီးသွားပြီပထမတလုံးထိုးတည်ဖြစ်စေဒုတိယတလုံးထိုးတည်ဖြစ်စေ cost ပြသွားရဆိုလို့ရှိရင်ကိုယ်မှာကိုခံအားရှိမရှိဆိုတာကိုဒီ antibody ကိုတုံးပြီးတော့တိုင်းဖို့အတွက်ကိုဒီ antibody test ကဒီကာကွယ်ဆေးဒါထိုးပြီးတဲ့အချိန်မှာအရေးကြီးလာပြီပေါ့နော
်ကာကွယ်ဆေးဆိုတဲ့သဘောကဒီယောဂပိုးပွားထားတဲ့ဥစ္စာကိုကိုယ်ထဲမှာထည့်ပေးလိုက်တာလို့နားလည်ထားပါတယ်ဆိုတော့ကာကွယ်ဆေးထိုးပြီးတဲ့လူကဒီယောဂပိုးရောက်နေတယ်လို့ကိုယ်ထဲကလည်းအတိအမှတ်ပြုပြီးတော့ကိုခံအားထုတ်တာဆိုတော့အခုလိုမျိုးယောဂပိုးရှိမရှိစမ်းသပ်တဲ့ဥစ္စာနဲ့ဘာများသွားပြီးတော့အနှောက်အယှက်တွေများရှိနိုင်တယ်နဲ့ပြောပြပေးပါ
ရှိတော့ရှိနိုင်ပါလေယောဂပိုးရှိဆိုတော့ဘာလို့လဲဆိုတော့ကာကွယ်ဆေးကိုထည့်တာဒီ virus တစ်ခုလုံးထည့်တာတော့မဟုတ်ဘူးပေါ့နော် virus နဲ့ဆင်တူတဲ့အပိုင်းလေးတစ်ပိုင်းကိုပဲအဲ့လိုမျိုးတုံးပြီးတော့ကိုယ့်ရဲ့ကိုယ်ခန္ဓာကိုကြွအောင်လုပ်ပေးရပါတော့အကြာမှာကိုယ်ခန္ဓာနေပြီးတော့မှ antibody ထုတ်တယ်အဲ့ဒီအချိန်မှာကိုကCovid test လုပ်တဲ့ဒီအဆောဆောင်ကတော့ antigen ပဲဖြစ်ဖြစ် PCR ပဲဖြစ်ဖြစ် Covid test လုပ်တဲ့ဟာနဲ့သွားပြီးတော့တိုင်းလုပ်တယ်ဆိုလို့ရှိရင်တော့ false positive ဆိုပြီးတော့ဖြစ်နိုင်တဲ့အလားအလာတော့ရှိပါတယ်ဆိုတော့ဒါကလည်းအချိန်နဲ့ပုံမှန်မူတည်တယ်ပေါ့နော်အကယ်၍ကာဝစီထိုးရတဲ့လူဆိုလို့ရှိရင်လည်းကယ်ပြီးဟိုဖျားလာရင်နာလာရင်ဖြစ်တယ်ဆိုလို့ရှိရင်တော့အဲ့ဒီအချိန်မှာဟို Covid ကတိုင်းတယ်ဆိုလို့ရှိရင်ဒါကိုယ့်ရဲ့ဆရာဝန်ပြောပြတယ်တော့ငါမှကာဝစီထိုးရတယ်ဒါဆိုလို့ရှိရင်ကိုကfalse positive ဖြစ်နိုင်တဲ့အခြေအနေရှိနေပါတော့အကယ်၍ကိုကကိုဗစ်ကြောင့်လည်းဖျားတာလည်းရှိနိုင်တယ်ဒီအချိန်က respiratory season ပေါ့နော် flu တွေလည်းရှိတယ်တခြား seasonal respiratory ပိုးတွေလည်းရှိရပါတော့ဆိုတော့အဲ့ဒီအချိန်မှာဘာကြောင့်ဟိုဖြစ်မှမသိပဲနဲ့အချိန်မှာကိုကကိုဗစ်ကာဝစီကလည်းထိုးရပြီးသားမှာကိုဗစ် test ပါတောင်းနေဆိုလို့ရှိရင် false positive ရနိုင်တာပေါ့နော
်ဒီ covid 19 testing နဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံမှာဆိုလို့ရှိရင်ဒီ testing အတွက်က test kit ကြီးရတယ်တိတ်မရပါဘူး ဒါမျိုးအနေထားမျိုးမှာဒီ testing လုပ်ဖို့အတွက်ဆိုလို့ရှင်ဘလို့ကြံပေးချင်ပါလဲဒီကယောဂပိုးရှိမရှိစမ်းသပ်တာကို
available တိတ်ပြီးတော့မရှိတဲ့အချိန်မှာပေါ့နော် just limited ဖြစ်နေတဲ့အချိန်မှာကိုကယောဂလက္ခဏာပြလာတယ်တို့လိုမျိုး covid လိုမျိုးစင်စင်ဖြစ်တာတို့အခုဒီစောင်းနေရာဒီဖြစ်နေတဲ့အကြောင်းမလို့ covid လက္ခဏာနဲ့တုတ်ကွေးလက်ဖြစ်နိုင်တဲ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အချိန်မှာ test ကတိတ်ပြီးတော့လုံလောက်မရှိနေတဲ့အချိန်မှာဘာအကြံပေးလို့ရလဲဆိုတော့ကိုယ်အနေနဲ့ကို home quarantine နေဖို့ကတော့အဓိကပေါ့နော်နောက်တစ်ခုကတော့ antigen test ကို antigen test ကတော့ကြည့်နိုင်တော့တောင်းတာပေါ့ antigen test က PCR test ဆာလို့ရှိရင်သေယုံနေ clinic တွေမှာတောင်းတာများတဲ့အတွက်ကြောင့်မလို့ antigen test ကလည်းလွယ်လဲလွယ်တယ်ပြီးတော့စရိတ်လည်းနည်းနည်းသက်သာတယ်ပေါ့နော်အဲ့လိုမျိုးတွေရှိနိုင်ရင်တော့အဲ့ဟာမျိုးနဲ့တော့စမ်းသပ်လို့ရှိရင်တော့ကောင်းတာပေါ့နော
်ဒေါက်တာဖြူမြတ်တွေပါဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာတန်းပြီးဆုံကြအောင်မယ်နော
်။အခုဆက်ပြီး VOA မြန်မာပိုင်းအစီအစဉ်ရဲ့ခရစ်စမတ်ရာသီတေးသချင်းအစီအစဉ်ကိုထုတ်လွှင့်ပေးခြင်းပါတယ်။ Kind to ပြီဆိုထားတဲ့ဆက်ဆက်ဆုံမဲ့ song ဆိုတဲ့သချင်းကိုနားဆင်ကြပါခင်ဗျာ။American တန်ကစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမယ်ရှင်။
အီရန်နိုင်ငံအတွင်းလူအခွင့်အရေးအကြီးအကျယ်ချိုးဖောက်မှုတွေဖြစ်ပွားရာမှာပါဝင်ပတ်သက်နေတဲ့အီရန်တာဝန်ရှိသူတွေကိုဗီဇာကန့်သတ်ပြီးဒဏ်ခတ်အရေးယူကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကနိုဝင်ဘာလထဲမှာကြေညာခဲ့ပါတယ်။ဒဏ်ခတ်ခံရသူတွေထဲမှာအီရန်တော်လှန်ရေးအဆောင်တပ်ကဗိုလ်မှူးချုပ်ဟိုင်ဒါ အဘဇဒါနဲ့ဗိုလ်မှူးကြီးရဇာ ဖာပီတို့လည်းပါဝင်ပါတယ်။အဲ့ဒီနှစ်ယောက်လုံးက2019ခုနှစ်နိုဝင်ဘာလကအီရန်ကူဇက်စတန်ပြည်နယ်မှာဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေနဲ့အကြမ်းဖက်နှိမ်နင်းတော့တာဝန်ရှိသူတွေဖြစ်ပါတယ်။တဆက်ထဲမှာပဲအီရန်ထောက်လှမ်းရေးဝန်ကြီးမာမုဒ်အလာဗီယိုလည်းအီရန်ပြည်သူတွေအပေါ်လူအခွင့်အရေးစိုးစိုးရွရွချိုးဖောက်မှုနဲ့အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနဒဏ်ခတ်အရေးယူခဲ့ပါတယ်။ဒါအပြင်အီရန်နိုင်ငံရဲ့စီးပွားရေးမှာအလွန်အရေးပါတဲ့လုပ်ငန်းကုမ္ပဏီကြီး160လောက်ကိုလည်းအမေရိကန်နိုင်ငံကဒဏ်ခတ်ပိတ်ဆို့အရေးယူခဲ့ပါတယ်။အဲ့ဒီလုပ်ငန်းကြီးတွေကိုအတုံးချပြီးအီရန်ဘာသာရေးခေါင်းဆောင်ကြီးအာလီခါမေနီကသူ့လုပ်ငန်းကိုတိုးချဲ့တာသူ့ရဲ့နိုင်ငံရေးမဟာမိတ်တွေကိုဆုလက်ချီးမြှင့်တာနဲ့သူ့အစိုးရရဲ့ရန်သူတွေကိုဖိနှိပ်ချုပ်ချယ်တာတွေလှုပ်ဆောင်နေတာဖြစ်ပါတယ်။ဒဏ်ခတ်ပိတ်ဆို့ရေးဆောင်ရွက်ချက်တွေဟာအီရန်အစိုးရရဲ့ဖျက်လို့ဖျက်ဆီးလုပ်ငန်းအစီအစဉ်တွေအကောင့်အထည်ဖော်ဖို့လိုအပ်တဲ့ငွေကြေးအရင်းအမြစ်တွေကိုလျော့ပါဆုံးရှုံးစေတယ်လို့ဝန်ကြီးမိုက်ပွန်ပီယိုကသူရဲ့ဒဏ်ခတ်ပိတ်ဆို့မှုကြေညာချက်မှာထည့်သွင်းဖော်ပြထားပါတယ်။နိုဝင်ဘာလထဲမှာပဲအမေရိကန်ပြည်ထောင်စုကတရုတ်နဲ့ရုရှားနိုင်ငံတွေမှာရှိတဲ့လုပ်ငန်း၄ခုကိုလည်းဒဏ်ခတ်အရေးယူခဲ့ပါတယ်။အီရန်ရဲ့ဒုံးကျည်ထုတ်လုပ်ရေးအစီအစဉ်မှာအတုံးချဖို့အတွက်အရေးကြီးတဲ့နည်းပညာတွေလွှဲပြောင်းပေးအပ်ခဲ့တာကြောင့်ဖြစ်ပါတယ်။အခုလိုနိုင်ငံခြားကုမ္ပဏီလုပ်ငန်းတွေကိုအရေးယူတာကအီရန်ဒုံးကျည်တွေရဲ့စွမ်းရည်အဆင့်မြင့်တိုးတက်လာမှာကိုကာကွယ်တားဆီးဖို့ရနိုင်သမျှနည်းလမ်းကိုအသုံးပြုနေတဲ့ကျွန်တော်တို့ရဲ့ဒီဇိုင်းမမတ်ကြိုးပမ်းချက်တွေနဲ့ကိုက်ညီနေတယ်လို့လည်းဝန်ကြီးဖွန်ပီယိုကပြောပါတယ်။အီရန်အပေါ်အမြင့်ဆုံးဖိအားပေးနေတာတိတ်ကိုထူးခြားထိရောက်မှုရှိတယ်လို့လည်းဝန်ကြီးဖွန်ပီယိုကတီးခြားထုတ်ပြန်ချက်တစ်ခုမှထောက်ပြထားပါတယ်။သူထောက်ပြထားတဲ့အချက်တွေကအီရန်တို့ရဲ့ဘဏ္ဍာငွေကြေးအကျပ်အတည်းနိုင်ငံချင်းငွေမြင့်မားလာမှုနဲ့ငွေကြေးဖောင်းပွားမှုမြင့်တက်နေတဲ့အချက်တွေပါဝင်ပါတယ်။2018ခုနှစ်မေလကတည်းကယင်းနံဝင်ငွေအမေရိကန်ဒေါ်လာ80ဘီလီယံကျော်အီရန်အစိုးရလက်ထက်ရောက်မသွားအောင်ကျွန်တော်တို့တားဆီးနိုင်ခဲ့ပါတယ်ဒေါ်လာဘီလီယံ90လောက်ကိုလည်းအီရန်အစိုးရလက်ထက်မရောက်နိုင်အောင်နှစ်စဉ်တားဆီးကာကွယ်သွားပါမယ်ဒဏ်ခတ်ပိတ်ဆို့မှုကနေဓာတ်ရိုက်ရရှိတဲ့ရလက2019ခုနှစ်မှာအီရန်တို့စစ်အသုံးစရိတ်ကို25ရာခိုင်နှုန်းအထိလျှော့ချခဲ့ရတာဖြစ်ပါတယ်အီရန်အစိုးရရဲ့ကိုယ်ပွားအကြမ်းဖက်အဖွဲ့တွေနဲ့မိဖက်အဖွဲ့တွေစီကိုလည်းငွေကြေးမထောက်ပံ့ပေးနိုင်တော့ဘဲတချို့အကြမ်းဖက်သမားတွေကိုထောက်ပယ်ပြရတာတွေတောင်ရှိခဲ့တယ်လို့လည်းဝန်ကြီးဖွန်ပီယိုကပြောပါဗျ။ဒဏ်ခတ်ပိတ်ဆို့မှုတွေဟာအရှိအလေပိုင်းဒေသတဲ့ကိုဖန်တီးရေးဖိအားပေးတဲ့အထက်ပါဝင်နေတဲ့အစိတ်အပိုင်းတစ်ခုဖြစ်တယ်လို့ဝန်ကြီးဖွန်ပီယိုကအတိအလင်းကြေညာထားတာပါ။အီရန်တို့ရဲ့အကြမ်းဖက်မှုဒဏ်ကိုခံစားနေရတဲ့နိုင်ငံတွေအတူပူးပေါင်းပြီးဒေသတွင်အရင်ထက်ပိုပြီးငြိမ်းချမ်းတည်ငြိမ်အောင်ကြိုးပမ်းနေပါတယ်။ဒဏ်ခတ်ပိတ်ဆို့မှုတွေဟာအမေရိကန်လူမျိုးတွေကိုအကာအကွယ်ပေးဖို့နဲ့ဒေသတွင်ဘေးကင်းလုံခြုံမှုရှိစေဖို့အမျိုးသားလုံခြုံရေးဆိုင်ရာအရေးပါတဲ့နည်းလမ်းကိရိယာတစ်ခုဖြစ်တယ်လို့လည်းဝန်ကြီးဖွန်ပီယိုကပြောပါတယ်ခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြီးပါရှင
်။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါ။အမေရိကန်ဒုသမ္မတမိုက်ပန့်စ်နဲ့ဒုသမ္မတကတော်ကယ်ရန်ပန့်စ်တို့ဟာတောက်တန်တွေကသမ္မတအင်ဗျူဘေးကအုတ်ထုတ်ရေးရုံးအဆောက်အဦထဲမှာကိုဗစ် -19 ကာကွယ်ဆေးထိုးခဲ့ကြပြီးဒီဆေးဟာစိတ်ချရပြီးထိရောက်မှုရှိတာကိုပြည်သူသိအောင်ပြသခဲ့ပါတယ်။ဝေါ်ဒရစ်စစ်ဆေးရုံကအမှုထမ်းတွေကဒုသမ္မတနဲ့ဇနီးကိုကာကွယ်ဆေးထိုးပေးခဲ့ကြတာဖြစ်ပြီးတစ်ဆက်တည်းမှာပဲအမေရိကန်လူထုကျန်းမာရေးဝန်ဆောင်မှုဌာနအကြီးအကဲ Surgeon General Jerome Adams လည်းကာကွယ်ဆေးထိုးခဲ့ပါတယ်။ဒီကောင်ဝင်ဆေးဟာနှစ်ကြိမ်ထိုးဖို့လိုအပ်တာဖြစ်ပြီးနောက်20ရက်အကြာမှာဒုတိယတလုံးထပ်ထိုးရမှာဖြစ်ပါတယ်။အရွေးကောက်ခံသမရဂျိုးဘာဂျင်ကတော့သူဟာလာမယ့်သတင်းပတ်ထဲမှာကောင်ဝင်ဆေးထိုးဖို့လုပ်မယ်လို့ NBC သတင်းဌာနကပြောပါတယ်။ COVID-19 ကာယောဂါစတင်ဖြစ်ပွားတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးမဲ့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ဦးဆောင်တဲ့နိုင်ငံတကာစုံစမ်းရေးအဖွဲ့ကိုတရုတ်အစိုးရကလက်ခံတော့မှာဖြစ်ကြောင်း WHO Pacific အနောက်ပိုင်းဒေသအရေးပေါ်အခြေအနေဆိုင်ရာအကြီးအကဲဘာဘာတန်တီအိုလိုဝိုကူရီကကျေဇပရင်းနဲ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးဖို့အတွက်တောင်းဆိုတာဟာတရုတ်အစိုးရကိုစန့်ကျင်မှုအဖြစ်နဲ့ပြောဆိုပြီးနိုင်ငံတကာစုံစမ်းရေးအဖွဲ့စစ်ဆေးဖို့တောင်းဆိုချက်ကိုတရုတ်ကပြင်းပြင်းထန်ထန်ကန့်ကွက်ခဲ့တာဖြစ်ပေမဲ့အခု WHO ဥဆောင်တဲ့စုံစမ်းမှုကိုတော့လက်ခံခဲ့တာဖြစ်ပါတယ်။ COVID-19 ကာကွယ်ဆေးစမ်းသပ်ထုတ်လုပ်နေတဲ့ Britain က AstraZeneca နဲ့ထိုင်းဆေးဝါးကုမ္ပဏီတစ်ခုတို့ရဲ့သဘောတူညီချက်အရထိုင်းနိုင်ငံဟာအရှိတောင်အာရှဒေသတွေမှာကာကွယ်ဆေးတွေအတွက်အဓိကအချက်ကြာကြတဲ့နိုင်ငံဖြစ်လာဖို့ရှိတယ်လို့ထိုင်းတာဝန်ရှိသူတူကတောက်ကြနေမှာပြောကြားလိုက်ပါတယ်။နိုင်ငံရေးဆေးရေးစီးပွားရေးနယ်ပယ်တွင်မှာလွှမ်းမိုးအပိုင်းစီးဖို့အတွက်လှုပ်ရှားမှုတွေမှာချိတ်ဆက်နေတဲ့တရုတ်စီးပွားရေးကုမ္ပဏီတွေကို American ပြည်တော်စုကပိတ်ဆို့အရေးယူမှုအသစ်တွေချမှတ်လိုက်တယ်လို့ American နိုင်ငံကြားရေးဝန်ကြီး Mike Pompeo ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။စနေနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်ရသက်ပ
This program has come to you from the Voice of America, Washington.